Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American အသံရဲ့2023ခုနှစ်နိုဝင်ဘာလ5ရက်တနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ VOA မြန်မာပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်နေပါတယ်လိုင်းဒိုမီတာ1925တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့အစီအစဉ်တွေကိုကျွန်တော်ခင်မောင်စိုးမင်းကတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာနောက်ပတ်ကန်ဒေသကိုဒီနေ့ရုတ်တရက်သွားရောက်ပြီးပါလက်စတိုင်းသမ္မတနဲ့တွေ့ဆုံပါတယ်မြန်မာနိုင်ငံသားတွေခံစားနေကြရတဲ့စိတ်ဒဏ်ရာတွေနဲ့ပတ်သက်လို့ဗန်ကောက်မှာပြပွဲကျင်းပနေပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုကမောင်စိုးမင်းနဲ့တူပြောပြမှာပ
ါဟုတ်ကဲ့ပါခင်ဗျာဒီကနေ့ထုတ်လွှင့်မယ့်အထက်မှာပထမဆုံးဆက်သွယ်မေးမြန်းချက်တွေပဲဖြစ်ပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးအခြေအနေနဲ့ပတ်သက်ပြီးမြောက်ပိုင်းမာမိတ်အဖွဲ့ရဲ့နောက်မှာဘယ်သူရှိနိုင်တယ်လဲဆိုတာမေးမြန်းသုံးသပ်သူကဘယ်လိုများသုံးသပ်ထားပါသလဲခင်ဗျာ
နော်ဒီစစ်ရေးစီမံကိန်းကြီးပေါ်လာတာရဲ့အဓိကဘိသုကာဟာဘသူဖြစ်မလဲလို့ကျွန်တော်ကိုမေးလို့ရှိရင်ကျွန်တော်ကဒါတွေဟာ KIA ရဲ့စီစဉ်နေ KIA ရဲ့ညှိနှိုင်းဆုံးဖြတ်မှုတွေဟာအဓိကဖြစ်နေမယ်လို့ကျွန်တော်ယူဆပါ
တယ်ဒါကတော့မြမနိုင်ငံရဲ့သုံးသပ်သူဦးတန်းစိုးနိုင်ရဲ့ကောက်ချက်စကားဖြစ်ပါတယ်အပြည့်အစုံကိုမြမဒီမိုကရေစီရေးရာအစီအစဉ်တင်ဆက်တဲ့အခါမှာနားဆင်နိုင်ကြပါတယ်အဲအဲ့ဒီနောက်တော့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးမေးမြန်းခန်းကိုလည်းဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ဆက်လက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာမြန်မာပြည်ကပေးစာထူးခြားဆန်းပြကမ္ဘာသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ရှိပါတယ်ကဲအခုတော့သတင်းတွေကိုကိုအောင်လင်းဦးနဲ့ကျွန်တော်တင်ဆက်ကြပါစို့ဗျာ
ဒီဇင်းနဲ့ဟာမတ်စစ်ပွဲကြောင့်ဂါဇာဒေသမှာအရသာတွေဒုက္ခရောက်နေတာကိုတတရစီဖို့ကြိုးပမ်းနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအနောက်ဘက်ကန်ဒေသကိုဒီကနေ့ရုတ်တရက်သွားရောက်ပြီးပါလက်စတိုင်းသမ္မတမာခ်မွန်အဘတ်စ်နဲ့တွေ့ဆုံပါတယ်။ဣဇွေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာဒေသဒုက္ခသည်စခန်းမှာလူပေါင်းဒါဇင်နဲ့ချီသေဆုံးပြီးနိုင်ပိုင်းအကြံမှာပဲကြိုတင်ကြီးညာမထားပဲရမ်လာမြို့ကိုဝန်ကြီးဘလင်ကင်လူညုံရေးဆော့ရှောက်တွေခြံပြီးရောက်ရှိသွားခဲ့တာပါ။နောက်ပကန်တီတာကိုဝင်းကြီးပလင်ကင်မရောက်မချင်းခီးစင်နဲ့ပတ်သက်လို့ငငရဲဌာနကအတီးပြုတ်ကိုညှင်းဆန်ခဲ့ပေမဲ့နောက်ပိုင်းရောက်လာတဲ့သတင်းထွက်လာချိန်မှာကန့်ကွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ပါတယ်ဝင်းကြီးပလင်ကင်နဲ့ပါလက်စတိုင်းသမ္မတတို့အပြန်အလှန်နှုတ်ဆက်ပြောဆိုတာတွေ့ရပေမဲ့သတင်းတောက်တွေရှိမှနှစ်ရက်စလုံးကတစုံတရာပြောတာမရှိသလိုတွစ်ဆုံမှုအပြီးမှလည်းမှတ်ချက်ပေးတာမရှိပါဘူးအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်မက်သရူးမေလာကတော့ဂါဇာဒေသမှာတရေရှိအရေးကြီးတဲ့ဆန္ဒမှုအကူအညီတွေနဲ့ဝန်ဆောင်မှုတွေပေးအပ်ဖို့ပါလက်စတိုင်းတွေကိုအတင်းအကျပ်မောင်းမထုတ်ဖို့တွေအတွက်ဝန်ကြီးဘလင်ကင်ကထပ်လောင်းကတိပြုခဲ့တယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။ဟာမတ်စ်တွေဖမ်းဆီးထားတဲ့ဒါဇဂန်242ယောက်လွတ်မြောက်ရေးအစ္စရေးမျိုးကြီးတွေမှာတောင်းဆိုဆန္ဒပြနေကြသလိုတစ်ချိန်တည်းမှာပဲဂါဇာဒေသမှာတိုက်ခိုက်မှုတွေရပ်ဖို့ကမ္ဘာနိုင်ငံကြီးတချို့မှလည်းဆန္ဒပြခဲ့ကြပါတယ်။ဂျေရုဆလင်မြို့မှာတော့အောက်တိုဘာလ9ရက်နေ့ဟာမတ်စ်တိုက်ခိုက်မှုခံရတဲ့အကြောင်းအချက်ဟာလုံခြုံရေးအားနည်းတဲ့အတွက်ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နေတာညာဟုယာရုကနှုတ်ထွက်ပေးဖို့မနေ့ကတောင်းဆိုဆန္ဒပြကြပါတယ်။တယ်လာဗီမြို့တော်ကဣသရေလကာကွယ်ရေးတပ်ဖွဲ့ဌာနချုပ်ဦးနီဆန္ဒပြပွဲမှာတော့ဟာမတ်စ်တွေကဖမ်းဆီးသွားသူနဲ့ပျောက်ဆုံးသူလူ40ရဲ့မိသားစုတွေစုဝေးပြီးဒါစကန်တွေလွတ်မြောက်ရေးတောင်းဆိုဆန္ဒပြကြပါတယ်။အမေရိကန်ဗြိတိန်ပြင်သစ်တူရကီစတဲ့မျိုးကြီးတွေမှာတော့ပါလက်စတိုင်းကိုထောက်ခံတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးအပြစ်ခတ်ရစရေးတောင်းဆိုကြပါတယ်။လန်ဒန်မြို့မှာဆိုရင်များပြားလာတဲ့လူအုပ်ကြီးကမြို့လေအချက်ချာကြတဲ့နေရာမှာထိုင်ပြီးပါလက်စတိုင်းလူမျိုးရေးချက်ချင်းအပြစ်ခတ်ရစရေးတောင်းဆိုကြပြီးတရာဖဂါစကွဲယားကိုချီတက်ကြပါတယ်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာလည်းမနေ့ကလူထောင်ပေါင်းများစွာဟာအိမ်ဘူရိုအနီးဖရီးဒမ်ပလာဇာမှာပါလက်စတိုင်းကိုထောက်ခံဆန္ဒပြကြပါတယ်ပြင်သစ်နိုင်ငံပါရီမြို့တော်မှာလည်းလူထောင်ပေါင်းများစွာကအကြမ်းဖက်မှုတွေရပ်ဆိုင်းဖို့အပြစ်ရကြဖို့တောင်းဆိုဆန္ဒပြကြပါတယ်။ဂျာမနီနိုင်ငံဘာလင်မြို့တော်မှာလည်းပါလက်စတိုင်းအလံတွေဝှေ့ယမ်းပြီးဆန္ဒပြကြပါတယ်။တူရကီနိုင်ငံအစ္စတန်ဘူးနဲ့အန်ကာရာမြို့တော်မှာတော့အမေရိကန်နိုင်ငံသားဝင်ကြီးအရှေ့အလယ်ပိုင်းဒေသမသွားခင်တရက်အလိုမှာပဲလူရပ်ပေါင်းများစွာက အစ္စရေးနဲ့အနောက်အစုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ကြပါတယ်ခင်ဗျာ
။ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ခွင့်ရဖို့ကြိုးပမ်းနေတဲ့ယူကရိန်းကပြည်ရင်ပြောင်းလဲမှုတွေအတွက်ဥရောပကော်မရှင်ကြီးကချီးကျူးလိုက်ပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကတော့ယူကရိန်းနိုင်ငံကိဗ်မြို့မှာသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့မနေ့ကပဲတွေ့ဆုံခဲ့တာပါ။ EU ဖွဲ့ဝင်ဖြစ်ခွင့်ရရေးဒီဇင်ဘာလတဲ့ဆွေးနွေးညှိနှိုင်းမှုတွေမတိုင်ခင်လိုအပ်တဲ့သတ်မှတ်ချက်တွေအတွက်ယူကရိန်းကစောင့်ရက်ထားတာတွေနဲ့ပတ်သက်လို့ဒီသတင်းပတ်ထည်ကြီးညာလိုက်မယ်လို့လည်းခန့်မှန်းရပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌကတော့စစ်ပွဲနဲ့ရင်ဆိုင်နေရတဲ့တစ်ချိန်တည်းမှာပဲပြည်ရင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့အပေါ်အားရကျေနပ်တဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညလိုင်းတိုမီတာ25 kHz 11683ညလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာမူရစ်ဆေးဝါးထုတ်လုပ်မှုတွေကိုတာလီဘန်တွေတားမြစ်လိုက်တာကြောင့်ဘိတ်ဆက်ပြိုးမှု95ရာခိုင်နှုန်းကျဆင်းသွားကြောင်းကုလသမဂ္ဂကဒီနေ့ပဲပြောလိုက်ပါတယ်။ဘိတ်ဆက်ပြိုးမှုကရရှိတဲ့ဝင်ငွေဟာလုံးဝနှိပါးကျဆင်းသွားတယ်လို့လည်းမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတပ်ဖြည့်ရေးဆိုင်ရာကုလသမဂ္ဂယုံ UNODC ကဘိတ်ဆက်ပြိုးမှုဆိုင်ရာနှစ်ပတ်လည်အစီရင်ခံစာထုတ်ပြန်ရမှာဖော်ပြလိုက်တာပါ။ဆက်ပြိုးမှုတွေထိုးချသွားရကဘိတ်ဆက်ကောင်းသူတွေဝင်ငွေဒေါ်လာတန်း1000လောက်ဆုံးရှုံးခဲ့တာကြောင့်ဖွံ့ဖြိုးမှုနှိမ့်ချတဲ့အာဖဂန်နစ္စတန်နိုင်ငံမှာစီးပွားရေးနဲ့လူသားချင်းစာနာမှုနောက်ဆက်တွဲပြဿနာတွေကြုံရနိုင်တယ်လို့လည်းသတိပေးထားပါတယ်။ကမ္ဘာမှာဗိမ်းဖြူထုတ်လုပ်မှုအများဆုံးဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်နဲ့အာဏာရခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဧပြီလတည်းမှာပဲဗိတ်ဆိုင်ပြိုးမှုတွေကိုတားမြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဆီအာနာသိမ်းမှုနောက်ပိုင်းအလွှာမျိုးစုံကမြန်မာနိုင်ငံသားအသီးသီးမှခံစားနေကြရတဲ့စိတ်ပိုင်းဆိုင်ရာဖြည့်ဆည်းမှုတွေကိုတတ်တာဖို့ရည်ရွယ်ပြီးထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီကနေ့နဲ့မနေ့ကအခမ်းအနားပြုလုပ်ပါတယ်။အဲ့ဒီအစီအစဉ်ကိုအကူအညီလှုပ်ရှားသူတွေက Join HousePDA ဆိုတဲ့ခေါင်းစဉ်နဲ့အစီအစဉ်တစ်ခုပြုလုပ်ပြီးမြန်မာပြည်သူပြည်သားတွေရဲ့ခံစားချက်ကိုနိုင်ငံတကာသိအောင်လို့အမှုပညာရင်ကျေးမှုစင်တာမှပြုလုပ်တာဖြစ်ပါတယ်။အခမ်းအနားပါဝင်ဦးဆောင်သူတူဖြစ်တဲ့ပညာရေးဖွံ့ဖြိုးတိုးတက်မှုဖောင်ဒေးရှင်းရဲ့အမှုဆောင်အရာရှိဦးထူးချစ်ကအခုလိုရှင်းပြပါတယ
်။မြန်မာနိုင်ငံသားတွေကအနည်းနဲ့များတော့ကျွန်တော်စိတ်ဖိတ်ဆိုင်ရာဖြည့်စည်းတယ်။ချမ်းသာတဲ့တထေးပဲဖြစ်ဖြစ်ဆင်းရဲတာလည်းဖြစ်ဖြစ်ကျွန်တော်တို့သူတို့ရဲ့အိုးအိမ်တွေကလည်းသူတို့ကစွန့်ပစ်ခံရတဲ့အလုပ်လက်မဲ့တွေဖြစ်တယ်သူတို့ရဲ့ကိုပိုင်ဆိုင်မှုတွေတင်ခံရတယ်ကျွန်တော်တို့ဒီဟိုဘယ်လိုပြောကြေးွာတွေမိရှုခံရတယ်အလုပ်အလုပ်ပေးကြေးတယ်ထောင်ကြတယ်ပေါ့နော်အဲ့ကိစ္စကျွန်တော်တို့တွေ့တဲ့အချိန်မှာအချို့လူဆိုလို့ရှိရင်လူတွေကကိုယ့်ကိုယ်ကိုဟိုတတ်သေးတယ်ဆိုတော့လူငယ်တွေအထိကျွန်တော်တို့တွေ့နေရတယ်ကိုယ့်ကိုယ်ကိုတတ်သေးတယ်ဆိုတော့လူကြီးတွေကျွန်တော်မြင်နေရတယ်ဒါကြောင့်မလို့အဲ့ပုံမှာကျွန်တော်အခြေခံပြီးတော့ဩတခြားအဖွဲ့အစည်းတွေဒါကတော့တခြားအစိုးရပြောတဲ့ပညာရေးကျန်းမာရေးလို့သမားခွင့်ရေးတွေကျွန်တော်တို့လုပ်ပါတာပေါ့ဒါပေမဲ့ဒီကျွန်တော်တို့စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ကျွန်တော်တန်ဖိုးမယ်သူတို့ဒီဇုံတွေကစိတ်ချမ်းသာမှုရ
အောင်အဲဒီလိုမြန်မာနိုင်ငံသားတွေရဲ့ဖိတ်စိတ်ဖြည့်ဆည်းမှုခံစားမှုတွေကိုသက်တာရေးအတွက်ဥဆောင်ကျင်းပနေကြတဲ့မန်နေဂျီဝင်ကိုသက်ဆွေဝင်လူလူကျန်းမာရေးဆိုင်ရာဒေါက်တာညွန့်သိန်းတို့ကဟောပြောကြတာဖြစ်ပါတယ်ခင်ဗျာ
နီပေါ်နိုင်ငံအနောက်မြောက်ပိုင်းတောင်ထူထက်ရာ
ပြည်ဝင်အမေရိကန်အတန်ကနေတနင်္ဂနွေနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးပါရယ်အခုဆက်လက်ပြီးဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ်အဲ့ဒီအထက်ကမှရခိုင်ပြည်နယ်မြောက်ပိုင်းကဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတိမ်းရှောင်နေကြတဲ့တိုင်းနယ်ချီတဲ့ရိုဟင်ဂျာတွေကစမ်းသပ်ပြန်ပို့မဲ့ရှေ့ပြေးအစီအစဉ်အောင်မြောင်အကောင့်ထဲပေါ်မဖို့ဆောင်နိုင်သေးတဲ့အချိန်မှာနေရက်ကိုမိမိတို့အစီအစဉ်နဲ့အကြောင်းမျိုးစုံပြပြန်သွားတဲ့သူတချို့ကိုခိုးဝင်တစိ့တက်ပြီးထောင်ချအေးအေးဖြစ်ပေးနေတာကထပ်ပြီးလူအခွင့်အရေးချိုးဖောက်နေတာပါပဲလို့ရိုဟင်ဂျာတွေကပြောဆိုပါတယ်ရိုဟင်ဂျာဒုက္ခသည်စခန်းကရိုဟင်ဂျာလူငယ်ကိုအောင်မြိုင်ကိုမတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေပြီးတော့မှဒီမြန်မာနိုင်ငံဘက်အချမ်းကိုပေါ့နော်တရားမဝင်ပြန်ပြီးတော့မှလမ်းကြောင်းမျိုးစုံနဲ့ဝင်သွားတဲ့ဒီမွတ်စလင်ဒုက္ခသည်တွေပေါ့နော်အဲ့ဒီလူတွေကိုဒီမြန်မာဘက်ကနေပြီးတော့ရေလန်းကရောကုန်းလန်းကရောခဏခဏဖမ်းဆီးတာတွေရှိနေတယ်လို့ပြောတယ်ဗောနော်ဆိုတော့ဘလို့ပုံစံနေနဲ့ဘယ်လန်းကြောင်းနေနဲ့ပြန်ကြတာလဲပြီးတော့ဘယ်နေရာတွေမှာအဖမ်းခံရတာများတယ်ဗောနော်အဲ့ဒါကိုအောင်မြိုင်တိတိလောက်ပြောပြပေးပါရှင့
် ဟုတ်ကဲ့ပါဒါကအမေစင်တော့ဟောမမနိုင်ငံရောဘင်္ဂလားဒေ့ရှ်နိုင်ငံနေစေကတော့သိစင်မှုရှိတာပေါ့နော်ဒါဒီလိုမဝေးဘူးနိုင်ဝေးပြီဟောစင်မီနီတီတီအဲ့လိုပဲခြားတာဘူးအဲဒါကဟောအဓိကဟောကုလန်ပေါ့နော်ကုလန်ရောရေလန်ရောအဲဒါတွေကိုဖြစ်ပြီးတော့တွားတာပ
ါဟုတ်ကဲ
့ဒါပေမဲ့နေစေစင်စင်ချီယူလေးရှိတယ်ဒီတော့နေရှာဆောင်ရေးတဲ့ခွဲလေးရှိတယ်သူတို့လည်းကြည့်တယ်ဒီဟာတွေဟု
တ်ကဲ
့အဲဒါသူတို့ကမကြည့်တာလေမဟုတ်ဘူးဒီတော့ဒီလူတွေကလည်းခူးကြီးတော့သွားတာလေမဟုတ်ပါဘူးဒါကအာဥပမာပြောမယ်ဆိုလို့ဆိုရင်ဒါဘင်္ဂလားဒေ့ရှ်မြန်မာဒါနေစစ်ဆိုတာကတော့ဟိုနေစစ်ဖြစ်ရှင်မှုဆိုတာဥပဒေမှာရှိတယ်လေဒါနိုင်ငံတိုင်းမှာရှိတယ
်ဟုတ်ကဲ့
ဒါကတော့မှန်ပါတယ်ဒါပေမဲ့သူတို့ကဒီလူတွေကိုဖမ်းပြီးတော့ပြီးတော့ကူးဝင်ဆိုပြီးတော့တစ်စိတ်ကက်ပြီးတော့ပြီးတော့ဟိုတရားမဝင်ဆိုပြီးတော့တစ်စိတ်ကက်ပြီးတော့ဟိုလာဝကမှုပေါ့နော်ဟိုဆက်ဆောင်တင်းနေဆိုပြီးတော့တောင်းချတာမျိုးပြီးတော့တခြားဥပဒေတွေတက်ပြီးတော့တောင်းချတာမျိုးဒါတွေကတော့သူတို့မန်တကယ်ဒီဘက်ကဒုက္ခတွေတွေကိုမကောက်ရှင်လို့ပေါ့နော်သူတို့ကလူဝင်ကြဆိုရင်ကူးဝင်ဆိုပြီးတော့တစိတ်ကတာကဒါတော်တော်လူမဆန်တဲ့ကိစ္စပဲဒါကဒီကဒုက္ခတွေတွေကိုနေရပြန်မကောက်ရှင်လို့ဖြစ်ပါတယ်ပထမတစ်ချက်ကဒုတိယတစ်ချက်ကကျွန်တော်တို့ဒီမှာဘင်္ဂလားဒေ့ရှ်မှာကိုလိုနေတိုင်းတဲ့ဒုက္ခတွေတွေကိုခြူပြီးတော့သူတို့ချင်းချောင်းနေတာမိတော့မလာနဲ့ဆိုပြီးတော့
ဒါ
ဒီလိုသဘောပဲတည်ရောက်နေပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒီဘင်္ဂလားဒေ့ရှ်ကိုရခိုင်မြောက်ပိုင်းကနေပြီးတော့ထွက်သွားတဲ့ရိုဟင်ဂျာတွေကဒီဒုက္ခသည်စခန်းတွေထဲမှာနေတယ်နောက်ဒီတခြားဘင်္ဂလားဒေ့ရှ်ကတခြားနေရာတွေမှာလည်းနေကြတယ်ပေါ့နော်နေဆက်တွေမှာဆိုတော့တရားမဝင်ပြန်လာတယ်ဆိုတော့ဒီသတ်မှတ်ချက်နဲ့သူတို့တွေကိုတရားဥပဒေပုံမှန်မျိုးစုံနဲ့ဖမ်းပြီးတော့မှအရေးယူနေရတယ်ရှိတယ်ဒါပေမဲ့အဲ့လိုမျိုးဒီလိုမျိုးပေါ့နော်အာဏာပိုင်တွေဘက်ကနေပြီးတော့မှဒီလိုဖမ်းဆီးတာမျိုးတွေပြီးတော့ထောင်ချတာမျိုးတွေလုပ်နေပြီမဲ့ဘာဖြစ်လို့ဒီမြန်မာနိုင်ငံဘက်ကိုအန္တရာယ်ရှိမှန်းသိရတာနဲ့ဒီမွတ်စလင်ဒုက္ခသည်တွေပေါ့နော်ရိုဟင်ဂျာဒုက္ခသည်တွေကဘာဖြစ်လို့မျိုးပြန်ကြလဲဘလို့လူမျိုးတွေကအများဆုံးရခိုင်ဘက်အချက်ကိုတရားမဝင်ပြန်ဝင်ကြတာတွေရှိပါလိမ့်ရှင
်ဟုတ်ကဲ့ပါဒါကဒီလိုပါဒီနာဒုက္ခသည်စခင်မှလည်းဟိုချောင်းနီးလွန်သွားတယ်ဒီကနေရေးတင်ရေးကိစ္စလဲဟိုမျိုးလင်းချဲပေါ့နော်ပြိပ်ပြီးတော့မရှိဘူးဒီတော့ဒုက္ခသည်စခန်းဆိုတာကလည်းဒီမှာကဟိုပေါ့နော်ရှယ်တာပေါ့နော်ဟိုကူကူလူရဟိုတဲတွေကလည်းအဆင်မပြေဘူးအဲပြီးတော့စားဝေးနေရေးလည်းအဆင်မပြေဘူးဟိုပြီးတော့ဟိုစားနေရက်ပက်ကလည်းပြေချောခံရတာရှိတယ်ပြီးတော့အလော့ခိုင်းအခွင့်အလမ်းလည်းမရှိဘူးအလော့ခိုင်းလည်းမရှိဘူးတရားဝင်နေလည်းနဲ့အလော့ခိုင်းလည်းလုံးလည်းမရဘူးဟိုစကဲရအင်္ဂိုလေးတွေးလည်းမရဘူးအဲဒီလိုစာတက်ပြီးမော်နော်ဒီလိုအချာနေတာအများကြီးရှိတယ်။အဲဆူကြတဲ့ဒီလိုလေးရှိတဲ့လုံချုံရဲ့ကြောင်းလေးရှိတယ်။ဒါဒီလိုအချာနာမြို့မြို့ကြောင်းအဲသူတို့ကအဲဒီမှာဒုက္ခသည်စခန်းမှာမနေရှင်ဘူး။အဲမနေရှင်မဲ့နဲ့သူတို့ကနောက်တစ်ချက်ကသူတို့ကကိုယ်နဲ့ရဲ့ဒီလိုပဲတိတိတင်နဲ့တင်နဲ့ကိုယ်နဲ့ရဲ့မှာပဲကိုယ်တွားပြီးတော့တင်နဲ့အဲလိုသဘောနဲ့ရောက်သွားတာလေးရှိတယ်။တက္ကသမီကံတော်တော့အဲလိုပဲအမနေဘူးကွာဒီမှာဘာမှဆင်မပေးဘူးဆိုတော့ကျွန်တော် step by step ရပါတော့ကျွန်တော် transaction နဲ့
အဲ့တော့ကိုအောင်မြန်ကိုကျွန်မမေးချင်တာကအခုကဒီပြန်မို့ဆိုပြီးတော့မှဘင်္ဂလားဒေ့ရှ်အစိုးရဘက်ကဒီတရုတ်နိုင်ငံရဲ့တိုက်တွန်းချက်တွေနောက်ပြီးတော့ဒီ UN ဘက်ကလည်းဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနဲ့ပြန်မို့ဆိုပြီးတော့လုပ်နေတယ်ပေါ့နော်ဒါမဲ့ပထမနှစ်စပိုင်းကတည်းကတထောင်ဝန်းကျင်လောက်ကိုပြန်ပို့မယ်လို့ပြောပေမဲ့အပြန်အလှန်သွားပြီးတော့လေးလာချက်တွေအရာပြန်မို့ကအဆင်သင့်မဖြစ်နိုင်သေးဘူးပေါ့နော်ဆိုတော့ပြန်ကျင်တဲ့သူတွေရှိတယ်ပြန်ရင်လည်းတရားမဝင်မှုနဲ့ဖမ်းခံရတယ်အဲ့တော့ပြန်နိုင်မှုအရေးကဘလို့ပုံစံမျိုးနဲ့လုပ်မယ်ဆိုလို့ရှိရင်အဆင်ပြေနိုင်မလဲနောက်ပြီးတော့ဒီလိုမျိုးပြန်တဲ့လူကြတော့လေခိုးဝင်ပါတယ်တရားမဝင်ဖြစ်ပါတယ်ဆိုပြီးဖမ်းဆီးခံရတဲ့အနေအထားပေါ်မှာပေါ့နော်ကွန်မြိုင်နေနဲ့နောက်ဆုံးဗာများပြောချင်တာရှိပါလေရှင
်ဘုကဒီနေရေးတင်ရေးကိစ္စကိုသူတို့ကအကောင်ဆုံးလုပ်မယ်ဆိုလို့ဆိုရင်ဒီနေရာမှာပေါ့နော်ဒီနေရာမှာဆရာကင်ရှင်ရဲ့သဘောဆန္ဒကိုအလေးထားဖို့လည်းလိုပါတယ်ပထမတစ်ချက်ပ
ါဟုတ်ကဲ့
ဒုတိယကဟို UN ပေါ့နော်အဲ UN ရဲ့ UNHCR ရဲ့အခွင့်အရေးတလည်းအင်မတန်အရေးကြီးပါတယ်ဒုတိယချက်နဲ့ပြီးတော့တတိယကဟိုဘင်္ဂလားဒေ့ရှ်ပေါ့နော်ဘင်္ဂလားဒေ့ရှ်ရဲ့အဲပြီးတော့နိုင်ငံတကာရဲ့အပြန်လည်ဆွေးနွေးပြီးတော့စံတော်နေရေးပြင်ရအတွက်အခေါင်းဆုံး ဆွေးနေပြီးတော့အပြေရှာရမှာပါဒါအပြေလည်းဆွေးနေမယ်ဆိုလို့ဆိုရင်အပြေတစ်ခုသွတ်ဖို့ဆွေးမှာပါပဲ
ဟုတ်ကဲ့
အခုကဟိုစီကွန်စစ်တက်ဒီလိုမျိုးကျန်တော့ဒုက္ခတွေတွင်နဲ့လာပြီးတော့သွေးဆွန်ဆွေးနေတာမရှိဘူးသူတို့လာမယ်ဆိုလို့ဆိုရင်လည်းသူတို့ရဲ့တပ်ပတ်တဲ့အစီအစဉ်ပေါ့နော်သူတို့ဟိုအော်ပိုင်လက်ပရောဂျက်အရာသူတို့ကဟိုမှာဥပမာပြင်းဟိုလက်ကရဲ့စကန်တန်တော့ကတုံပြူရောငါကိုရရောစောက်တာရှိတယ်ပြီးတော့ဂျာစကန်အနေနဲ့လက်ပုတ်ကောင်ရှိတယ်ပြီးတော့သူတို့ကအဲ you are saying that you သူတို့စောက်တာရှိတယ်ဒီမှာပဲဒါမဲ့ဒါပဲတက်တက်စီစဉ်လို့သူတို့ကလာပြီးတော့ရှင်းပြတာပဲရှိတယ
်ဟုတ်ကဲ့
တန်တော့ပြောတာဟာတွေကိုသူတို့ကလုံးဝလာမကျင်ဘူးဒါဆိုရင်တော့ဒါမဖြစ်ဘူးလေသူတို့မှပြန်လည်ဆွေးနွေးရမယ်အဲဒီတော့ဒီဒုက္ခတွေတွေကဘာကိုလူရှင်တာလဲသူတို့ကဘာတွေကိုတတ်နိုင်မှာလဲဆိုတာကဒါကပြန်လဲဆွေးနေရမယ်ဆွေးနေပြီးတော့အပြေတကုတ်ရှားကိုရှားရမှာပါအပြေထွက်မယ်ဆိုလို့ဆိုရင်ဒါလွယ်လွယ်ကိုကိုယ်နဲ့နေရတဲ့အခြေစားပြလာမှာပါပဲအပြေတော့လက်ရှိတောင်ချတဲ့လူတွေဆိုတော့ပြန်လွတ်ပြဖို့လိုပါတယ
်ရိုဟင်ဂျာတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းချက်ကိုနားဆင်ရတာပါအခုဆက်လက်ပြီးမြန်မာဒီမိုကရေစီရေးရာအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်။ရှမ်းပြည်မြောက်ပိုင်းမှာစစ်စခန်းတွေတိုက်ကျူသိမ်းယူလာတဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တိုက်ပွဲဟာຫນွေဦးတော်လှန်ရေးနဲ့ပေါင်းဆက်မှသာအရှိန်အဟုန်ပိုကောင်းပြီးရေရှည်နယ်မြေတွေကိုအခိုင်အမာသိမ်းပိုက်ထိန်းချုပ်နိုင်မယ်လို့မြမနိုင်ငံရေးအကဲခတ်ဦးတန်းစိုးနိုင်က VOA ကိုပြောပါတယ်။တိုင်းရင်းသားညီနောင်မဟာမိတ်သုံးဘွဲ့ကနေအောက်တိုဘာ28ရက်နေ့ကစစ်ကောင်စီကိုဗာကြောင့်စတင်စစ်ကြေညာခဲ့တယ်လေ။အဲ့ဒီရဲ့နောက်ွယ်အဓိကဘယ်သူရှိနေလဲမိုက်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဒီရှမ်းပြည်မြောက်ပိုင်းမှာညီနောင်မဟာမိတ်သုံးဘွဲ့ကစစ်ပွဲကျင်းပပြီးတော့သူတို့တိုက်နေတဲ့အခြေအနေကိုသုံးသက်တာပေါ့နော်သူတို့အဓိကဒီစစ်ပွဲဖြစ်ရတဲ့အကြောင်းရင်းကိုသုံးသက်ချက်အမျိုးမျိုးတွေထွက်နေတဲ့နေရာမှာအထူးသဖြင့်ဒီတရုတ်ကနောက်ွယ်ကရှိနေတယ်ပေါ့နော်ဒီ online ယာစွေလုပ်ငန်းတွေနောက်လောင်းကစားလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တရုတ်ကအကြီးအကျယ်နှိမ်နှင်းခြင်းတဲ့နေရာမှာဟိုမြန်မာစစ်ကောင်စီဘက်ကဟိုပါတင်းတလောက်မပါဘူးပေါ့နော်ဒီဒီလိုမျိုးအဲ့ချိန်မှာတရုတ်ဘက်ကစဉ်းစားလာတာသူတို့ဒီဟာတွေကိုနှိမ်နှင်းဖို့ဆိုလို့ရှိရင်အဲ့ဒီနယ်မြေတွေကိုထိ ंछ ုပ်ထားတဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပေါ့နော်သူတို့အခုပူးပေါင်းဆောင်ရွက်နေတာလည်းရှိတယ်။ဒါပေမဲ့ဒီအခုလိုရှမ်းပြည်မြောက်ပိုင်းမှာညီနောင်သုံးဘွဲ့ကစပြီးတော့သူတို့စစ်ကြေညာပြီးတော့တိုက်ခိုက်ရတဲ့အဓိကအကြောင်းရင်းနောက်ကွယ်မှာအဲ့တရုတ်ပါဝင်ပတ်သက်မှုရှိနေတယ်ဆိုတဲ့သုံးသက်ချက်ပေါ်မှာဆင်လဲရှင်
။တရုတ်ကမီးစိမ်းပြလိုက်လို့ဒီကိစ္စတွေဖြစ်လာတယ်။နောက်တရုတ်ရဲ့စိတ်ဆန္ဒက online game တွေနဲ့ပတ်သက်ပြီးတော့တရုတ်ကမြန်မာအစိုးရကိုအားရကျဉ်းနှံ့မှုရှိတဲ့အတွက်အဲ့ဒီဒေသကိုဒါညီနောင်သုံးပေါ်ကိုမီးစိမ်းပြလိုက်တာဖြစ်တယ်ဆိုရဲဟိုတော်တော်များများကထင်းနေတယ်လို့တရုတ်ကလမ်းဖွင့်ပေးလိုက်တယ်လို့ကျွန်တော်မြူဆပါအဲ့လိုမြူဆတဲ့နေရာမှာအကြောင်းချက်တချို့ကိုကျွန်တော်ပြောချင်ပါတယ်အမားအစိုးရကတရုတ်ကြားဖြန့် onlineဝေလင်ခိုင်းနေနဲ့ပတ်သက်လို့ရှီကျင်းဖင်ကတော်တော်ကိုနော်နိုင်ငံတကာမှာတရုတ်ဒီနာမည်ပြက်ပြီးတော့တရုတ်ပြည်သူတွေအတွက်လည်းအများကြီးနစ်နာတယ်ဆိုတာသိတဲ့အတွက်အဲ့ဒါတွေကိုအရေးယူဖို့ကြိုးပမ်းပါတယ်အဲ့လိုကြိုးပမ်းတဲ့အခါမှာဗမာစိုးရဘက်ကလည်းတရုတ်နဲ့ဆက်ဆံရေးရည်ကြီးတဲ့အတွက်အကုန်လက်ရောခဲ့တာဗမာပြည်ကနေပြီးတော့မူဆေကနေပြီးတော့ဖန်စီပေးဖို့တဲ့တရုတ်ပြည်ကလာနေလူသားပေါင်း2600ကျော်ရှိပါဘွားတို့မိုင်းလာတို့ကလည်းသူဒေတာမှာရှိနေတဲ့လူပုဂ္ဂိုလ်တွေကိုဟာဖမ်းပေးတာပါအဲ့ဒါနဲ့ပတ်သက်လို့လည်းစစ်ကောင်စီကဘာမှမပြောခဲ့ပါအခုကိုကန်းကဒီစီဝိုင်းလုပ်ငန်းရှင်ဆက်တယောက်ဆိုရင်ချက်ကလေးငှက်ကလေးဖမ်းတယ်လို့ဖမ်းတော့တာဒါတွေနဲ့ပတ်သက်လို့စစ်ကောင်စီကကန့်ကွက်တာလည်းမလုပ်ဘူးเนาะတားဆီးတာလည်းမလုပ်ဘူးသူဖမ်းပေးရမယ့်လူတွေကိုသူလည်းဖမ်းပေးခဲ့တာဒါကြောင့်ဒီကိစ္စကိုဗမာစိုးရရဲ့ကင်တွယ်ဖို့မလုံလောက်လို့ဒီစစ်စင်ပေါ်လာတယ်ဆိုတာကတော်တော်တော့အကြောင်းကျိုးမဲ့တဲ့ကိစ္စเนาะကျွန်တော်ကတော့ယူဆပါတယ်အ
ဲ့တော့ဒီညီနောင်သုံးဘွဲ့ကသူတို့ဒီတစ်တုံညာနှစ်ခွန်စစ်စင်ကြီးကိုစတင်ရတဲ့တကယ်နောက်ွယ်ကအကြောင်းရင်းကိုဆရာဘယ်လိုသုံးသပ်လဲရှင
်ဒီစစ်ပွဲ ဘာကြောင့်ဖြစ်လဲဒီစစ်ပွဲရဲ့အဓိကလမ်းညွှန်ဆရာကြီးကဘသူဖြစ်မလဲဆိုသူတို့ရဲ့အကြောင်းပြချက်ခုနှစ်ချက်ထဲမှာအွန်လိုင်းလောင်းကစားတွေကိစ္စလဲထိမ့်သိမ့်မှုဆိုတာလဲပါပါတယ်သို့တော့အဲ့ဒီအွန်လိုင်းလောင်းကစားတွေထိမ့်သိမ့်မှုဆိုတာအချက်လက်ခုနှစ်ချက်ထဲကအချက်လက်လေးတစ်ခုအဲ့ဒါကတော့ဘာလဲဆိုတော့တရုတ်ပြည်သူအစိုးရရဲ့လူလားကျင့်နေလေ၊ကိုင်းညီတဲ့လုပ်ငန်းစဉ်တရားကိုသူတို့ဆောင်ရွက်နေပါတယ်ဆိုတော့ပေါ်ပြဖို့သူတို့ထည့်သွင်းထားတာဖြစ်ပါတယ်။အဲတော့တရုတ်ကဥဆောင်ပြီးတော့ပြည်တွင်းမှာကျွန်တော်တို့ငြိမ်းချမ်းရေးအတွက်ဒီညီနောင်သုံးပွဲနဲ့တွေ့ဆုံဆွေးနွေးပေးခဲ့တဲ့အချိန်ကြီးမနှဲပါဘူး။အဲ့ဒီမှာလည်းပါဝင်ရတာပါပဲဒီညီနောင်သုံးပွဲက။ဒါပေမဲ့ဘာမှကျွန်တော်တို့ဟိုထိရောက်တဲ့နော်အကျိုးရှိတဲ့ဆုံးဖြတ်ချက်မချနိုင်ဒီစီးစီမံကိန်းမတိုင်ခင်ကာလအတွင်းမှာလဲကျွန်တော်တို့တအားအဖွဲ့ TNL အဖွဲ့ကြီးထွားလာမှာဆိုရင်တဲ့အတွက် TNL ဒေသတွေကိုဘုံကျဲနော်စစ်စင်ရေးတွေလို့စတဲ့အပြင်အကြမ်းဖက်လုပ်ငန်းပေါင်းများစွာကိုကျူးလွန်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီတရုတ်အစိုးရရဲ့အလို့ကြောင့်ညဉ့်ညံရေးဆွေးနွေးပွဲတက်ဆိုတက်ခဲ့ကြတာပြောချင်တဲ့အသေးပေကပြုတ်ဆိုးရလူလာတဲ့နော်ဖြစ်စီခြင်းနဲ့ပြည်တွင်းငြိမ်းချမ်းရေးဆိုတာကိုဒီအကြမ်းဖက်စစ်ကောင်စီနဲ့လှုပ်လို့မရဘူးဆိုတာကိုသူတို့ကသက်သေပြခဲ့တာပဲဖြစ်ပါတယ်နော်ဒီစီးရေးစီမံကိန်းကြီးပေါ်လာတာရဲ့အဓိကဘိသုကာဟာဘာလို့ဖြစ်မလဲလို့ကျွန်တော်ကမေးလို့ရှိရင်ကျွန်တော်ကဒါတွေဟာ KIA ရဲ့စီစဉ်နေ KIA ရဲ့ညှိနှိုင်းဆုံးဖြတ်မှုတွေဟာအဓိကဖြစ်လိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်KIA ကဘာကြောင့်ပါဝင်ပတ်သက်လာခဲ့ရတာလဲဆိုတော့ KIA လည်းပဲငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ခဲ့ဆွေးနွေးခဲ့မှုပါတယ်။ဒါပေမဲ့ KIA ဒေသကိုနော်စီရေးရနော်အကြမ်းဖက်နှိမ့်ခုမှုတွေအလွန်ပြင်းထန်ခဲ့ပါတယ်။ဘယ်တော့မှ KIA ကိုထိုးစစ်မရဆိုင်ခဲ့ပါဘူး။အထူးသဖြင့်မင်းအောင်လှိုင်ရဲ့အာဏာသိမ်းမှုနောက်ပိုင်းမှာ KIA ဒေသဟာအပြင်းထန်ဆုံးအကြမ်းဖက်ထိုးစစ်ဆင်တိုက်ခိုက်ခံရတဲ့အဲကိစ္စတွေဖြစ်ခဲ့တာဒီစစ်ဆင်ရေးမတိုင်ခင်ကာလလေးမှာပဲ KIA လိုက်စားမှချိန်နေတယ်ကျွန်တော်တို့စခန်းကိုတိုက်ခဲ့တဲ့ကိစ္စတွေနော်နောက်ပြီးတော့ဖားကန့်မှာကျွန်တော်တို့ပြည်သူတွေကိုဘုံကျဲတတ်ဖြတ်တာတွေ KIA ကအတော်ပြင်းပြင်းထန်ထန်ဖိနှိပ်ခံနေရတယ်အခုနောက်ဆုံးအချိန်ဒီမှာဆိုလို့ချင်းဒီစစ်ကောင်စီရဲ့တပ်တွေဟာလိုင်စာသိမ့်ပိုက်ရေးကိုအဓိကဥတည်ပြီးတော့ကြိုးပမ်းနေတာဖြစ်ပါတယ်။အဲ့ဒီကြိုးပမ်းမှုကိုအလွန်ပြင်းထန်ရက်စက်တဲ့နှီးတွေနဲ့လုပ်နေကြတာ6လနှစ်ပတ်လောက်ကြာနေပါတယ်။ဘာဖြစ်လို့လဲလို့ဆိုရင်ဒီအဖွဲ့၃ဖွဲ့ဒီလိုအားကြီးလာတာသူတို့ကိုပြန်ပြီးတော့တိုက်ခိုက်လိုက်လာနိုင်တာဟာ KIA ကတင်းနှံ့နေပူချလို့ KIA A ကနေလက်နဲ့တတ်ဆင်ပြီးလို့KIA ကနေလက်ကျင့်တိဆောက်ပေးလို့ဆိုတဲ့နော်အမြင်နဲ့ဒီသုံးဘွဲ့ကိုနှိမ်နှင်းနေနေဆိုရင် KIA ရဲ့လိုက်စားကိုအပိုင်သိမ့်နိုင်မှာဖြစ်မယ်ဒီကျွန်တော်တို့မြောက်ပိုင်းအင်အားစုရဲ့ကျွန်တော်တို့စည်ရေးအခြေခံဒေသဟာကျွန်တော်တို့လိုက်စားဖြစ်တယ်လိုက်စားမှာပဲနော်ဒီအင်အားစုတွေစုစည်းနေကြတာဖြစ်တယ်ဆိုတော့လိုက်စားကိုအပြတ်သတ်သိမ့်ပိုက်ဖို့အတွက်ရှိသမျှအင်ကုန်အားကိုတွန်ပြီးတော့ကြိုးပမ်းနေတာဖြစ်ပါတယ်။အဲ့လိုလှုပ်လာတဲ့အခါမှာ KIA အနေနဲ့ဒီညီနောင်သုံးပေါ်နဲ့ပူးပေါင်းပြီးတော့ဒီစစ်ကောင်စီရဲ့ထိုးစစ်ကိုတုံ့ပြန်ရေးအတွက်ကျွန်တော်တို့မဟာဗျူဟာအစီအစဉ်တွေချမှတ်စာအုပ်တွေဆောင်ရွက်တာဖြစ်ပါတယ်။အဲ့တော့ဒီမဟာဗျူဟာအစီအစဉ်တွေကိုချမှတ်ဆောင်ရွက်တဲ့နေရာမှာအဓိကအားဖြင့်ညီနောင်သုံးဘွဲ့တွေကညီနောင်နှစ်ဖွဲ့ကိုအဓိကထားပြီးတော့လုပ်ပါတယ် TNL နဲ့ကိုကန့်ဖွဲ့ဟာဒီစီမံကိန်းမှာအဓိကအင်အားဖြစ်ပါတယ်အဲ့တော့သူတို့အင်အားကလည်းဒီကာလအတွင်းမှာတိုးပွားလာတယ်တအားဖွဲ့ဆိုလို့ချင်းအင်အား1000နီးပါးလောက်အထိရှိကြတယ်ကိုကန့်ဖွဲ့ဆိုရင်လည်းအင်အား8000လောက်အထိရှိပါတယ်အပြည့်စုံလည်းလက်နဲ့တတ်ဆင်ထားတယ်ရခိုင်အီအီက KIA ဒေသမှာရှိနေတဲ့သူ့အင်အားတစ်စိတ်တစ်ပိုင်းလောက်ပဲပါဝင်မယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့အဲ့ဒီအင်အားနှစ်ခုကိုအခြေပြုပြီးတော့စဉ်းစားမယ်ဆိုတော့အဲ့ဒီအင်အားနှစ်ခုကလည်းဒီအချိန်မှာဘာဖြစ်လို့ဒ ဒီစီမံကိန်းထဲမှာပါဝင်ဆောင်ရွက်ရတာလေလို့ဆိုတော့ MNDAA ကအခုဆိုရင်တမ်းမဟာ၄ဦးလောက်ရှိပါတယ်။အဲဒီတမ်းမဟာ၄ဦးလောက်တည်ဆောက်နိုင်တဲ့အခြေအနေမှာသူတို့ကကိုကန့်ကိုပြန်ပြီးတော့သိမ့်ပိုက်လို့ရနိုင်တဲ့အနေအထားရှိတယ်လို့သူတို့ယူဆတယ်။အဲဒီရအတွက်ဥတည်တယ်။အဲ့တော့အခုဒီတိုက်ပွဲရဲ့ဒုတိယလမ်းကြောင်းကတော့ DNL ဒေတာပါပဲ။တန်းဒေတာဟာလေအဲတကယ်ကြတော့ဘူးဆယ်နန်းဖန်းနဲ့ကျွန်တော်တို့မန္လေးနော်လမ်းကြောင်းတစ်လျှောက်မှာရှိနေတဲ့တောင်တန်းနေပေါ်မှာတကယ်တမ်းရှိနေတာကကျွန်တော်တို့တန်းနေဖြစ်ပါတယ်။ဒါပေမဲ့တန်းနေကအခုမှအင်အားစုစည်းပြီးတော့နော်စီရီအတွေ့အကြုံလည်းအတော်ရရှိလာတယ်။ဒါကတော့ဒီစစ်ကောင်စီရဲ့တပ်ဖွဲ့တွေနဲ့တိုက်ရင်းနဲ့ဒါတွေကရရှိလာတယ်။တကယ်တမ်းတိုက်တဲ့အခါမှာသူတို့ရဲ့စီရီစစ်ကွေးကိုလည်းတိလာတဲ့အခါကျတော့သူတို့ကိုအဓိကအဲ့ဒီလမ်းကြောင်းကိုစုံမှုဖို့နေကိုကံကိုပြန်သိမ်းမိုက်ပိုက်ခြင်းနဲ့ကျွန်တော်တို့ MNDAA ကိုသူကလမ်းကြောင်းတစ်ကြောင်းသူကဥတီချက်ပေးခဲ့ပါချင်းရွှေဟော်နဲ့လာချုပ်ပေါ့အဲ့ဒီလမ်းကြောင်းတစ်ကြောင်းကိုပေါင်းစပ်ပေးဖို့အတွက်မဟာဗျူဟာစီမံကိန်းချခဲ့တာဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ
်အဲ့တော့ဟုတ်ရှမ်းတိုင်းသားလက်နက်ကိုင်အဖွဲ့တွေရောအဲ့ဒီမှာရှိနေတဲ့ဒီရှမ်းပြည်မြောက်ပိုင်းအဲ့ဒီကလက်နက်ကိုင်ဖွဲ့ရောပါဝင်ပတ်သက်တာမျိုးမရှိဘူးလားဆရာသူတို့ပေါ်မှာရောဘယ်လိုကြိုးတက်ရအောင
်ရှမ်းပြည်မှာအဓိကလက်နက်ကိုင်အင်အားစုကနှစ်ခုပဲရှိပါတယ်တစ်ခုက RCSS နော် RCSS ကတော့ကျွန်တော်တို့ NCA စာချုပ်လက်မှတ်ဒုဝဲမှာတက်တက်ကြောက်ကြောက်ပါဝင်နေတဲ့အဖွဲ့ဖြစ်ပါတယ်နောက်တစ်ခုကကျွန်တော်တို့ SSPB ပေါ့အဲ့တော့သူတို့နှူးကလည်းအဲ့ဒီစီမံကိန်းစီးစီမံကိန်းမတိုင်ခင်တပတ်လောက်အတွင်းမှာပဲအဲသူတို့ကလည်းအပြင်းထန်ထိုးနဲ့တိုက်ခိုက်နေကြတယ်စစ်ကောင်စီနဲ့မဟုတ်ပါဘူးစစ်ကောင်စီက RCSS ကိုအားပေးတယ်ဒါပေမဲ့ကျွန်တော်တို့ UWSA ကSSPB ကျန်ပြည်တိုးတက်ရေးပါတီကိုအားပေးတယ်အဲ့ဒီအင်အားစု200ရဲ့တိုက်ပွဲဟာကျွန်တော်တို့ဘယ်မှာဖြစ်နေတာလဲဆိုတော့ဒီဘောမျိုးရဲ့အောက်ဖက်မှာရှိနေအရင်တုန်းကဘာကပကြီးစုခဲ့တယ်နောင်ဝိုးနောင်လုံးကိုယ်မှာ RCSS တမ်းဟာတစ်ခုလုံးကိုကျွန်တော်တို့ SSBB ကနေပြီးတော့ခြေမုံအနိုင်ယူပြီးတော့ဒီတောင်ကြီးကျွန်တော်တို့တိုင်းတုံကာလန်ဘက်ကိုပြန်ပြီးမောင်းထုတ်တဲ့လှုပ်ရှားမှုဒီရှမ်းချင်းချင်းတိုက်ပြီးတော့ခြေကုန်လက်ပန်းကျနေတဲ့အနေအထားဖြစ်ပါတယ်ဒါကြောင့်သူတို့ကောင်းစွာမပါဝင်နိုင်တာဖြစ်ပါတယ
်အဲ့ဒီညမှာဗာလဲဆိုတော့အခုဒီညီနောင်သုံးဖွဲ့စတင်ခဲ့တဲ့တစ်တုံညာနှစ်ခုစစ်စင်ရေးကသူကအရင်စစ်စင်ရေးတွေပေါ့နော်အရင်ဒီညီနောင်သုံးဖွဲ့အဲကဒီရှမ်းပြည်မြောက်ပိုင်းမှာစစ်ကောင်စီနဲ့မြန်မာစစ်တပ်နဲ့တိုက်နေကြအနေထားနဲ့ဒီတစ်ချိန်သူတို့မဟာဗျူဟာမြောက်တိုက်တဲ့အခါမှာတကယ်ပဲငြင်းညီတွေကိုခိုင်ခိုင်မာမာသိမ့်ပိုက်လာနိုင်မယ့်အနေထားရှိမလားဒါမှမဟုတ်မယ်ဒီဘာလို့ဆိုစစ်ကောင်စီဘက်မှာလည်းတကယ်တမ်းကျတော့လက်နက်တွေကလည်းအခိုင်အမာရှိထားတာဥပမာဆိုလေကြောင်းကနေသူတို့ပုံကျဲတိုက်ခိုက်လို့ရတာမျိုးပေါ့နော်ဒုံးချီနဲ့ပစ်တာတွေပါဆိုတော့ဒီလိုစစ်ကောင်စီဘက်မှာလည်းလက်နက်အင်အားကလည်းအပြည့်စုံရှိနေတဲ့အခါကျတော့တကယ်ဟိုသူတို့ညီအောင်သုံးဖွဲ့ပြောသလိုတကယ်နေမြေသိမ်းတိုက်ပွဲအထိဒီရောရောက်လာနိုင်မှာပေါ့နော်။နောက်ဒီတိုက်ပွဲဒီစစ်ပွဲရဲ့အချိန်ကတော့ဘယ်လောက်ထိကြာသွားနိုင်မလဲ
။အဲ့တော့ဒီအဲ့ဒီဟာနဲ့ပတ်သက်တဲ့မဟာဗျူဟာအမြင်ကတော့ဒါ KIA ကနေပြီးတော့စတင်ပြီးတော့ကျွန်တော်တို့ဥဆောင်ဖန်တီးခဲ့တာဖြစ်နိုင်တယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကြံတဲ့ညီအောင်သုံးဖွဲ့က NUG နဲ့ NUG နဲ့ဒီအနောက်ဥရောပဟိုအမေရိကန် EU တို့ကိုအားကိုးနေတဲ့အင်အားစုတွေနဲ့သူတိုက်ရိုက်ပေါင်းစပ်ခြင်းနဲ့သဘောထားသိမ့်မရှိပါဘူး။ဒါပေမဲ့အဲ့ဒီသဘောထားရှိတာက KIA ပဲဖြစ်ပါဘူး။ဒါပေမဲ့ KIA ကအခုဆောင်လမ်းညွှန်ပေးလို့ရှိရင်အဲ့ဒီအင်အားစုတွေကလည်းလိုက်နာကြမယ်သဘောရှိတယ်။အဲ့တော့ဒီကျွန်တော်တို့ຫນွေဦးတော်လှန်ရေးနဲ့ပေါင်းဆက်ပြီးတော့ဆက်လက်တိုက်ပွဲဝင်မှာသူတို့ရည်ရှိရည်တည်နိုင်မယ
်ဒါကတော့ရှမ်းပြည်မြောက်ပိုင်းကညီနောင်မဟာမိတ်သုံးဘွဲ့ရဲ့တိုက်ပွဲဖော်ဆောင်မှုနဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်ချက်ကိုမြမဒီမိုကရေစီရေးရာမှာနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာနယ်မှာလည်းရှုစားနိုင်ပါတယ်။ VOA News မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။ VOA American အတန်ရဲ့
ခုဆက်လက်ပြီးတော့
Telegram
ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်။ကမ္ဘာမြမမီဒီယာမြင်ကွင်းကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်အတွင်းမြန်မာနဲ့ပတ်သက်လို့ကမ္ဘာမီဒီယာတွေပေါ်မှာရေးသားနေတဲ့သတင်းကတော့ရှမ်းပြည်မြောက်ပိုင်းကစလိုက်တဲ့ညီနောင်မဟာမိတ်သုံးဘွယ်ရဲ့စစ်စင်ရေးဖြစ်ပါတယ်။စစ်ကောင်စီရဲ့စစ်စခန်းကြီးငယ်စုစုပေါင်းစခန်း90ကျော်သိမ်းယူနိုင်ခဲ့တဲ့ဒီစစ်စင်ရေးကိုကြည့်မယ်ဆိုရင်စစ်ကောင်စီကလက်ရှိအချိန်မှာနိုင်ငံရေးစီးပွားရေးအချက်အတဲတွေနဲ့အတူစစ်ရေးအရာပါဖိအားတွေနဲ့ရင်ဆိုင်နေရပြီလို့သုံးသပ်နေကြပါတယ်။ကမ္ဘာမြမမီဒီယာမြင်မကွင်းမှာစောင်းပါရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေ10276စစ်စင်ရေးညှိနှိုင်းပူးပေါင်းဆောင်ရွက်ခြင်းအကျိုးသက်ရောက်မှုနဲ့ຫນွေဥတော်လှန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါ Operation 1027 1027စစ်စင်ရေးသတင်းတွေဟာမီဒီယာတွေမှာထိတ်တန့်သတင်းအဖြစ်နေရာယူခဲ့တာတွေ့ရပါတယ်ဆယ်လပိုင်းဖြစ်တဲ့အောက်တိုဘာလ28ရက်နေ့မှာစတင်ခဲ့တဲ့စစ်စင်ရေးဖြစ်လို့1027လို့နာမည်ပေးခဲ့တာဖြစ်ကြောင်းသိရပါတယ်1027စစ်စင်ရေးဟာစစ်တပ်ကအာဏာသိမ်းတာရက်တထောင်ပြည့်တဲ့နေ့နဲ့လဲတိုက်ဆိုင်နေပါတယ်ဒီစစ်စင်ရေးကိုမြောက်ပိုင်းညီနောင်သုံးဘွယ်ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်တအောင်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ရခိုင်တပ်တော် AA တို့ကဥဆောင်ခဲ့ကြပြီးဗမာပြည်လွတ်မြောက်ရေးတပ်မတော် BPLA ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေလည်းမဟာမိတ်အနေနဲ့လက်တွဲတိုက်ပွဲဝင်ခဲ့ကြတာတွေ့ရပါတယ်1027စစ်စင်ရေးအတွင်းမှာစစ်ကောင်စီတပ်စခန်းတွေတစ်ခုပြီးတစ်ခုကြာဆုံးတာသိန်းနီလိုခရိုင်အုပ်ချုပ်ရေးရုံးကိုပင်အချင်းတို့အတွင်းမှာမဟာမိတ်တပ်တွေကသိမ်းပိုက်နိုင်ခဲ့တာတွေ့ရပါတယ်ဆိုရှယ်မီဒီယာတွေမှာလည်းရှမ်းပြည်မြောက်ပိုင်းကမဟာမိတ်တပ်ဖွဲ့တွေရဲ့ပူးပေါင်းစစ်ဆင်မှုတွေကိုအားတဲ့တရထောက်ခံအားပေးနေကြတာကိုတွေ့မြင်ရပါတယ်အေယာဝတီသတင်းဌာနကတော့ຫນွေဦးတော်လှန်ရေးတွင်အကြီးမားဆုံးတော်လှန်ရေးတပ်ဖွဲ့အင်အားစုစည်းမှုဖြစ်၏လို့မှတ်ချက်ပေးရေးသားပါတယ
် The Diplomat ကလည်းစစ်စင်ရေးတစ်တုံညာနှစ်ခွန်ဟာမြမတော်လှန်ရေးအင်အားစုတွေအတွက်အလဲအပြောင်းတစ်ခုလားဆိုတဲ့ခေါင်းစဉ်နဲ့စောင်းမတစ်ပုဒ်ကို2023ခုနှစ်အောက်တိုဘာလ30ရက်နေ့ကဖော်ပြပါတယ်အခုလိုရှမ်းပြည်တဲ့ကညီနိုင်လှုပ်ဆောင်တဲ့စစ်စင်ရေးရဲ့လှုပ်ဆောင်မှုဟာစစ်ကောင်စီအုပ်ချုပ်ရေးပြိုလဲသွားသည့်အထိပိုမိုကျေပြန့်တဲ့အပြောင်းအလဲတွေဖြစ်ပေါ်လာစေနိုင်တယ်လို့မြမအရေးလေးလာသူတို့ကမျှော်လင့်တဲ့အကြောင်းဆောင်းပါရှင်ကျော်ဆန်းလှိုင်နဲ့နိုင်လင်းတို့ကရေးသားထားပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာအာဖဂန်နစ္စတန်မှာတာလီဘန်တွေရဲ့တကြောပြန်သိမ်းပိုက်မှုရုရှားနဲ့ယူကရိန်းစစ်ပွဲအစ္စရေးဟာမတ်ပဋိပက္ခတွေအပေါ်မှာသာအာရုံစိုက်နေခဲ့တဲ့ကမ္ဘာကြီးဟာမြမအရေးကိုတိတ်အာရုံမစိုက်ခဲ့ကြပါဘူးကမ္ဘာကြီးကတတိမပြုတ်မိပေမဲ့လို့မြမပြည်သူတွေဟာကိုအားကိုကိုးပြီးတော့စွမ်းဆောင်ရည်ညံ့ဖြစ်တဲ့စစ်ကောင်စီကိုတော်လှန်ခဲ့ကြတယ်လို့ကြော်ဆန်းလိုက်တဲ့နိုင်လင်းတို့ကထောက်ပြထားပါတယ်။ဒါအပြင်တစ်တုံညာနှစ်ခေါ်စစ်စင်ရေးရဲ့အကျိုးဆက်ကြောင့်မြမလက်နက်ကိုင်တော်လှန်ရေးအရွေးဖြစ်လာပြီလားလို့မေးခွန်းထုတ်ပြီးတော့သူတို့ရဲ့သဘောထားအပြင်၃ခုကိုတင်ပြထားပါတယ်
။ပထမအချက်ကတော့မြောက်ပိုင်းညီနောင်သုံးဘွယ်ရဲ့1027စစ်စင်ရေးဟာအာဏာသိမ်းစစ်ကောင်စီရဲ့လုံနိုင်ကင်နိုင်စွမ်းကိုစမ်းသပ်လိုက်တာဖြစ်တယ်။ဒုတိယအချက်ကတော့1027စစ်စင်ရေးရဲ့ပြင်းထန်တဲ့တိုက်ပွဲတွေရဲ့အကျိုးဆက်လှိုင်းကျက်ဟာအခြားဒေသတွေကိုရိုက်ခတ်နိုင်တယ်။အထူးသဖြင့်2020နိုဝင်ဘာက AA နဲ့စစ်ကောင်စီတို့အပြစ်ခတ်ရက်စဲထားတဲ့ရခိုင်ပြည်နယ်ကိုရိုက်ခတ်နိုင်တယ်။တတိယအချက်ကတော့တရုတ်နိုင်ငံအနေနဲ့မြန်မာလက်နက်ကင်တော်လှန်ရေးအပေါ်မှာထားတဲ့သဘောထားအမြင်တွေပြောင်းလဲလာနိုင်တယ်လို့ဖြစ်ပါတယ်။လက်ရှိတိုက်ပွဲတွေဖြစ်နေတဲ့နေရာတွေဟာတရုတ်မြန်မာနယ်စပ်နဲ့နီးတဲ့ဒေသတွေဖြစ်တယ်။မြောက်ပိုင်းညီနောင်သုံးဘွယ်ရဲ့1027စစ်စင်ရေးရည်ရွယ်ချက်ထဲမှာအွန်လိုင်းလောင်းကစားလိမ်လည်မှုကြားဖြန့်ပပျောက်ရေးဆိုတဲ့အချက်ပါဝင်တာတွေ့ရတယ်။ဒါဟာတရုတ်နိုင်ငံအနေနဲ့အွန်လိုင်းလောင်းကစားလိမ်လည်မှုကြားဖြန့်ဂိုင်းတွေကိုအပြင်းထန်နှိမ်နင်းနေခြင်းနဲ့လဲတိုက်ဆိုင်နေတယ်။ဒါကြောင့်လက်ရှိအရွေးကိုအနီးကပ်စောင့်ကြည့်နေတဲ့ တရုတ်ရဲ့တုံ့ပြန်မှုဘယ်လိုရှိမလဲဆိုတာမကြာမီကာလမှာသိလာရမယ်တရုတ်ရဲ့ရည်တည်ချက်နဲ့သဘောထားဟာလက်နက်ကင်တော်လှန်ရေးနဲ့နေဆက်ဒေသပထဝီနိုင်ငံရေးပေါ်မှာအကျိုးသက်ရောက်မှုကြီးမားပါတယ်ဒါကြောင့်လဲအကဲခတ်တချို့ကမြောက်ပိုင်းညီနောင်သုံးဘွဲ့ရဲ့စစ်စင်ရေးဟာတရုတ်ကမီးစိမ်းပြလို့ဖြစ်ပေါ်လာတာလို့သုံးသပ်ကြပါတယ်ဆောင်းပါးရဲ့အဆုံးသတ်မှာတော့ကျော်ဆန်းလိုက်တဲ့နိုင်လင်းတို့ကအခုလိုရေးပါတယ်1027စစ်စင်ရေးဟာ2009ခုနှစ်မှာမြန်မာစစ်တပ်ရဲ့မောင်းထုတ်ခြင်းကိုခံခဲ့ရတဲ့ကိုးကန့်တွေရဲ့အိမ်ပြန်ခြင်းနဲ့စိတ်ခံစားချက်တွေကိုထင်ဟပ်နေတဲ့အပြင်အကောင်းဘက်ကိုပြောင်းလဲမှုတွေဖြစ်ပေါ်စေမယ်ဆိုတဲ့မြန်မာပြည်သူတွေရဲ့အမြင်ကိုလည်းပဲ့တင်ထပ်နေတယ်လို့ဆိုပါတယ
်။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်စစ်ကောင်စီအဓိကအားထားနေရတဲ့တရုတ်နယ်စပ်ကုန်သွယ်ရေးဟာလုံးဝရပ်တန့်သွားခဲ့ရပါတယ်။ကုန်စည်ဆင်းဆင်းမှုပြတ်တောက်သွားတဲ့အကြားစီးပွားရေးထိခိုက်နိုင်တဲ့အပြင်ကုန်စည်လုံးတွေလည်းမြင့်တက်လာနိုင်တယ်လို့ကုန်သည်တွေကပြောတဲ့အကြောင်းမြန်မာနောက်သတင်းတပုတ်မှာတွေ့ရပါတယ်။ဒီလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုကမြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE ကိုအေးအေးယူပိတ်ဆို့မှုတွေချမှတ်လိုက်တဲ့အကြောင်းနဲ့အမေရိကန်နဲ့အတူဗြိတိန်နဲ့ကနေဒါတို့ကလည်းမြန်မာစစ်ကောင်စီကိုအေးအေးယူပိတ်ဆို့ရမှာပါဝင်ကြမယ်အကြောင်းအမေရိကန်ဗန္ဒာရေးဌာနရဲ့ကြေညာချက်အောက်တိုဘာလ31ရက်နေ့ကထွက်ပေါ်လာပါတယ်
။ဒီလိုအခြေအနေတွေကြောင့်စစ်ကောင်စီဟာနိုင်ငံရေးစစ်ရေးစီးပွားရေးစတဲ့အခြေအနေအရရမှာကြီးမားတဲ့အခက်အခဲအကျက်တဲတွေနဲ့ကြုံတွေ့နေရတယ်ဆိုတာအထူးပြောဖို့လိုမယ်မထင်ပါဘူး။ဆိုရရင်စစ်ကောင်စီဟာနိုင်ငံရေးအရာရောစီးပွားရေးအရာပါနိုင်ငံကိုထိန်းချုပ်နိုင်တဲ့အနေအထားမရှိတော့ဘူးဆိုတာတဖြည်းဖြည်းပေါ်လွင်ထင်ရှားလာနေပါပြီ။ဒီအကြောင်းကိုဆရာရဲရင်လိုင်းကခရီးနှံမှာအောင်ပွဲအလွန်ကြားကာလကိုငါတို့စီမံအုပ်ချုပ်နိုင်တယ်ဆိုတဲ့ဆောင်းပါးရေးသားခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာစကားဆဆီယုစုရှုံတော့မယ်ဆိုတာကိုသဘောပေါက်လက်ခံကြပြီမယ်။ຫນွေဥတော်လိုင်းအင်အားစုတွေကအောင်ပွဲအလွန်မှာတိုင်းပြည်ကိုထိမ့်သိမ့်နိုင်ပါမလားလို့စိုးရင်ပူပန်နေကြတာပါဒီစိုးရင်ပူပန်မှုတွေကြောင့်လဲနိုင်ငံတကာကຫນွေဥတော်လိုင်းအပေါ်ပုံအောင်မထောက်ခံကြသေးတာပါຫນွေဥတော်လိုင်းအင်အားစုတွေကသာအောင်ပွဲအလွန်မှာတိုင်းပြည်ကိုပိုင်ပိုင်နိုင်နိုင်ထိမ့်ချုပ်နိုင်စွာရှိတယ်လို့နိုင်ငံတကာကလက်ခံယုံကြည်ကြမယ်ဆိုရင်တော်လိုင်းအပေါ်ပုံအောင်ထောက်ခံမှုတွေရှိလာမှာပါလို့ရေးသားထားပါတယ်1027စစ်စင်ရေးလို့တော်လိုင်းအင်အားစုတွေညှိနှိုင်းပြီးအတူတကွပူးပေါင်းဆောင်ရွက်နိုင်ကြရင်ဖြင့်တရုတ်အပါအဝင်နိုင်ငံတကာကထောက်ခံအသိမှတ်ပြုမှုတွေရလာနိုင်တယ်လို့နှွေဦးတော်လိုင်းရဲ့အောင်ပွဲဟာလည်းလက်တကမ်းမှာပါလို့အကဲခတ်တွေကဆိုကြပါတယ်ခင်ဗျာ
ဘာမြမမီဒီယာမြင်ကွင်းကိုနားဆင်ကြရတာပါဆက်လက်ထုတ်လင်းမယ့်အပတ်စဉ်ကဏ္ဍကတော့ ISP မြန်မာရဲ့မြင်ကွင်းကျယ်အမှတ်စုဖြစ်ပါတယ်မကြာသေးမီကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရဲသဘောတူစာချုပ် NCA 8နှစ်မြောက်ခဲ့ပြည့်ခဲ့ပါပြီဒီခဏမှာစစ်ကောင်စီရဲ့ငြိမ်းချမ်းရေးတိစောက်မှုဖြစ်စဉ်အပေါ်ချင်းကပ်မှုတွေကအာယုံစိုက်စရာဖြစ်ခဲ့ပါတယ်ဒီတစ်ပတ် ISP မြန်မာရဲ့မြင်ကွင်းကျယ်အမှတ်စုအစီအစဉ်မှာတော့ဒီအကြောင်းကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြသွားပါတယ်ခင်ဗျာ
ဒီတစ်ပတ်မှာတော့မှန်းချက်နဲ့နှံထွက်မကိုက်ခဲ့တဲ့စစ်ကောင်စီဥက္ကဋ္ဌရဲ့ငြိမ်းချမ်းရေးအစီအစဉ်အကြောင်းကိုတင်ပြသွားပါမယ် ISP ကပြင်ရဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ဒီစာအီးမေးလ်အမှတ်26မှာဖော်ပြခဲ့တဲ့အကြောင်းအရာတွေကတခုဖြစ်ပါတယ်။အောက်တိုဘာ15ရက်မှာကျင်းပခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ရှင်းနှစ်ပြည့်အခမ်းအနားဟာစစ်ကောင်စီမျှော်လင့်ထားသလိုဖြစ်မလာခဲ့ပါဘူး။ငြိမ်းချမ်းရေးအတွက်အရေးပါတဲ့အင်အားစုတွေမတက်ရောက်ခဲ့ဘဲမစုံမလင်နဲ့ကျင်းပခဲ့ရပါတယ်။အထူးသဖြင့်လက်မှတ်မထိုးထားတဲ့ဝါနယ်ကချင်အပါအဝင် FNCC လို့ခေါ်တဲ့မြောက်ပိုင်းအဖွဲ့တွေမတက်ရောက်ခဲ့သလိုတမရဟောင်းဦးသိန်းစင်ကိုလည်းမတွေ့ရပါဘူး။အရင်လိုအစိုးရလွတ်တော်တက်တဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေစသဖြင့်ဆွေးနွေးဘက်အင်ကာရက်တွေမစုံလင်သလိုပူရဲပန်ဆိုင်မှုပုံစံလဲကင်းမဲ့နေပြီးတစ်ဖက်သက်ဆန်နေခဲ့ပါတယ်။ဒါ့အပြင်ထိုင်ကုန်နေရာခြားထားပုံနဲ့တခြားစီစဉ်မှုတွေလည်းလွဲမားနေခဲ့ပါသေးတယ်။တနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ရှင်းနှစ်ပြည့်အခမ်းအနားမှာပြောခဲ့တဲ့စစ်ကောင်စီဥက္ကဋ္ဌရဲ့မိန့်ခွန်းမှာမကြည်လည်စရာတွေပါဝင်နေပါတယ်။တမတော်အနေနဲ့ ညဉ့်ညင်းမူဝါဒ6ရက်ကိုအရင်တိုင်းပဲကင်ဆယ်ထားတယ်လို့ဆိုပါတယ်။စီးရဲတင်းမာမှုတွေလျှော့ဖို့အတွက်ကမ်းလှမ်းမှုအစ်စ်တွေကိုလည်းမပြောခဲ့ပါဘူး။ဒါအပြင်2008ဖွဲ့စည်းပုံအောက်ကနေပူးပေါင်းဆောင်ရွက်ဖို့ပဲတိုက်တွန်းခဲ့ပါတယ်။ဖယ်ရယ်စနစ်ကိုဒေသအခြေပြုပေါ်ဆောင်ဖို့လိုတယ်။ပြည်တော်စုဆိုတာရှေးပြင်တွေလက်ထက်ကလေးကရှိနေခဲ့တယ်လို့ပြောခဲ့တာတွေကလည်းအငြင်းပွားစရာပါ။2022ခုနှစ်ဧပြီလ22ရက်တုန်းကစစ်ကောင်စီဥက္ကဋ္ဌဟာငြင်းငြင်းရေးဖိတ်ခေါ်ခဲ့ပေမဲ့တစ်နှစ်ကျော်ကြာလာပြီးတဲ့အခါမှာတော့အပြားရှူသွားခဲ့ပါတယ်။အာဏာသိမ်းမှုအလွန်3နှစ်နေပါအတွင်းငြင်းငြင်းရေးအတွက်အဖွဲ့အစည်းတွေနဲ့122ချိန်တွေ့ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့83ချိန်လက်မှတ်မထိုးထားတဲ့အဖွဲ့တွေနဲ့25ချိန်ပါဝင်ပါတယ်။ရောက်ပိုင်းတိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အချိန်နှဲငယ်တွေ့ခဲ့ပေမဲ့လည်းရလက်မထွက်ခဲ့ပါဘူး။2022ခုနှစ်ကိုငញ្ញရင်းနှစ်လို့ကြေညာထားတာရှိပါတယ်။အခုထိတော့ငញ្ញရင်းညီလာခံကိုမကျင်းပနိုင်သေးပါဘူး။တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ရှင်းနှစ်ပြပွဲအပြီးမှာတော့ရှမ်းမြောက်ဒေသအပဝင်နိုင်ငံတော်မှလက်နက်ကင်ပဋိပက္ခတွေပို့ပြီးကျယ်ပြန့်လာပါတယ်။ညီနောင်မဟာမိတ်၃ဖက်နဲ့မိတ်ဖက်အဖွဲ့တွေကစစ်စင်ရေးတပ်တုံညာတက်ခွန်ကိုဆင်နွှဲနေပြီးလက်ရှိမှာတရုတ်မြန်မာနယ်စပ်ကမြို့လေးမြို့ကိုသိမ်းပိုက်ထားပါတယ်။ကရင်ပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတွေမှာလည်းပြည်ရင်မျိုးသားလွတ်မြောက်ရေးတပ်မတော်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေဆက်ဖြစ်နေပါလေ။ဒါအပြင်ကယားပြည်နယ်၊ချင်းပြည်နယ်၊စကိုင်းတိုင်းနဲ့မကွေးတိုင်းတို့မှာလည်းတိုက်ခိုက်မှုတွေရှိနေတာပါ။အာဏာသိမ်းမှုနှစ်နှစ်ခွဲကျော်လာတဲ့အချိန်မှာတော့နိုင်ငံတော်ဝန်လက်နက်ကိုင်တိုက်ပွဲပေါင်း11,000ထက်မနည်းရှိခဲ့ပါပြီ
။ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မအေးတန်တာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ဘေးရဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင်။VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်ရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။အရှင်ကျမရေးလာတဲ့တော်ရရှင်တင်းရင်မူက VOE ရုပ်တံဌာနကအကိုအမများအားလုံးအတန်ပါရမီပြည့်စုံသူများဖြစ်သောကြောင့်ဂုဏ်ယူဝမ်းမြောက်မိပါသည်ရှင်နဲ့ဟုတ်ကဲ့ဂျေစုအထူးတင်ပါရနော်ဆက်ပြီးတော့အားပေးပါအောင်ရှင်မတ်ခင်ဆန်းဝေဆိုတဲ့တော်ရရှင်ကလည်း VOE ဖွယ်သားတွေအားလုံးလေးစားပါတယ်မိလာရဲ့အမြဲတမ်းနားထောင်ပါတယ်သတင်းတင်ဆက်သူတွေအားလုံးအပေးအယူအချိတ်ဆက်မိမိရရတင်ပြမှုကောင်းပါတယ်ဂျေစုတင်ပါတယ်ကျမ်းမာချမ်းသာကြပါစေတဲ့မကင်ဆန်ဝေးကျမတို့ရေဒီယိုတင်ဆက်မှုရုံးမြင့်တန်ကြားကနေဓာတ်ရိုက်ထုတ်လွှင့်ပြသတာကိုကြည့်ပြီးပြောဝင်ရပါတယ်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးကိုနှုတ်ခွန်းဆင်ရင်နဲ့မြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေကိုရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်
။မင်္ဂလာပါ။ VOA ဝိုင်းတော်သားများနဲ့ပြည်သူများအားလုံးကျမ်းမာပျော်ရွှင်လို့တောကအပူများငြိမ်းချမ်းကြပါစေ။ VOA ရဲ့ကျေးဇူးကြောင့်မြန်မာပြည်နဲ့နိုင်ငံတကာသတင်းတွေကိုနားထောင်ခွင့်တည်ခွင့်ရလို့ကျေးဇူးအထူးတင်ပါတယ်။ပြည်သူတွေရဲ့ပေးစာတွေကိုအရေးတူဖော်ပြပေးတယ်။အပြန်အလှန်လေးစားမှုထားလို့ဝမ်းသာပီတိဖြစ်ရပါတယ်။ VOA သတင်းဌာနရဲ့ကျေးဇူးကြောင့်မြန်မာနိုင်ငံရဲ့မြို့နယ်တိုင်းလက်ရှိအဖြစ်အပျက်တွေကိုကြားရတာမြင်ရတာစိတ်ထဲမှာအတော်လေးနေရခက်တယ်ဗျာ။မြို့ရွာတွေဟာမိလောင်မြင်တွေဖြစ်နေပြီ။ဒုက္ခအမျိုးမျိုးနဲ့ရင်ဆိုင်ကြရတဲ့ပြည်သူတွေမျက်ရည်တွေနဲ့ရင်ဖွင့်တယ်နေနားထောင်ရတယ်။အာတင်းထားကြပါလို့မပြောရဘူး။ပြည်သူတွေကိုအဲ့လောက်ထိရုံမှရိုင်းဆိုင်နေကြတာတနေ့တူသောအကျိုးပြန်ခံရပါစေ။သတင်းတွေနားမထောင်ပဲလဲမနေနိုင်ဘူး
။ဟုတ်ကဲ့ပါ။သူကတော့ထိုင်းနိုင်ငံရောက်နေတဲ့သောရရှင်ဖြစ်ပါလေ။အရင်တုန်းကလည်းစာရီးရေးပုလို့ကျွန်မသိရပါတော့။သူကမြန်မာနိုင်ငံကအခြေအနေတွေတွေ့နေမြင်နေကြားနေရတာစိတ်ထဲမှာအတော်လေးနေရခက်ပါတယ်တဲ့။သူကမြို့ရွာတွေမိလောင်ပြင်းတွေဖြစ်နေရပြီဆိုပြီးတော့ရေးလာလို့နောက်ထပ်ဒီမျိုးရည်ရင်မီးလောင်ပြင်းနေဖြစ်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်နော် VOE မြန်မာပြည်တွင်မီးရှို့ခံနေရတဲ့ကြေးရွာတွေအစုလိုက်ပြုံလိုက်တတ်ခံရတဲ့သူတွေတစ်နေ့တခြားပ ို့ပြတ်များများလာပါတယ်။ဒါကြောင့်မလို့ VOA အနေနဲ့တရားသတင်းကောင်းစဉ်နဲ့တသက်မမတ်သတင်းထုတ်ပြန်ကြေညာပေးပါရဲ့နဲ့စီးရင်တရားစွာ record ပြုလုပ်ပေးထားပါရဲ့။ VOA ရဲ့ပရိသတ်တယောက်အနေနဲ့ရောပြည်သူတယောက်အနေနဲ့မှာလေးနဲ့စွာတောင်းဆိုတိုက်တွန်းအပ်ပါရဲ့တဲ့။သူနည်းမဟုတ်တနည်းတဖုံနိုင်ငံတကာသတင်းဌာနတွေရောက်ရှိစေဖို့အထူးကူညီဆောင်ရွက်ပေးစီခြင်းမရခင်ဗျာတဲ့ဒီသရရှင်ကမြန်မာနိုင်ငံမှာလူသားစုပေါ်မှာချိုးဖောက်ကျူးလွန်တဲ့ပြစ်မှုတွေကို VOA ကသတင်းဖော်ပြပေးပါမှတ်တမ်းယူစင်းလုပ်ပေးပါဆိုလို့ကျမတို့ကသတင်းဌာနဖြစ်တဲ့အတွက်ကြောင့်မလို့သတင်းတွေဖော်ပြပါတယ်သတင်းဖော်ပြရဲဆိုတာကလည်းတနည်းအားဖြင့်ကဘာတိမှတ်တမ်းဖြစ်သွားတာပါနော်ဖြစ်ရတိုင်းကို record လုပ်မှတ်ထားပေးပါဆိုတာကတော့ဒီမြန်မာနိုင်ငံကလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကစား IMMN လိုမျိုးကုလသမဂ္ဂအဖွဲ့အစည်းတွေဒီဖြစ်ရပ်တွေကိုအသေးစိတ်စီရင်ပြုစုနေတာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့ဒီလိုကိစ္စမျိုးတွေလူတွေမသိဘဲနဲ့စီရင်မဲ့ဖြစ်သွားမယ်ဆိုတာကိုတော့မပူပါနဲ့လို့ပြောချင်ပါတယ်ရှင်။ဒါနဲ့ကျွန်မတလောကပဲစာပြန်ကြားပေးလိုက်တဲ့သရရှင်တယောက်ရဲ့စာ။အဲ့စာကတော့ရန်ကုန်အောင်မင်္ဂလာကားဂိတ်မှာဗျောင်လူရဲ့ခံရတယ်ဆိုတဲ့စာပါ။ဒီစာကိုလွှင့်သွားပြီးတော့နောက်တစ်ရက်မှာရေးလာတဲ့သရရှင်ကတော့
မနက်ကသတင်းနားထောင်လိုက်ရပါတယ်အောင်မင်္ဂလာအဝေးပြေးဂိတ်မှာလူမိုက်ဂိုင်းဆန်ဆန်ငွေလူခံရတဲ့အမျိုးသမီးဆိုတာကျုပ်ရဲ့သမီးပါငွေနှစ်သိန်းမှာလမ်းစရိတ် 9,000 ပြန်ပေးပါဆိုတာ 2,000 တော့ပြန်ပေးတယ်ဒီမှာတွေ့လာဓာဆိုပြီးပြတယ်တဲ့ကျွန်တော်အေယာဝတီကပါနွမ်ဘာလို့သားနဲ့သမီးကိုစက်ယုံစင်ခိုင်းထားတာပါစိတ်မချရပါမိအခြေအနေရထားရတာပ
ါဟုတ်ပါတယ်စာဝင်နေရေးကြောင့်နေကားနေပြောမျိုးပေါ်တဲ့အလုံးလုံးကြရတဲ့သားသမီးတွေအတွက်မိဘတိုင်းရဲ့တော့ကဖြစ်ပါလေရှင်။နားဆင်ပြောအခုလိုမျိုးတုံ့ပြန်စာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်။စာဝင်နေရေးခက်ခဲလာတာနဲ့မျှမျိုးပေါ်မှာအခုလိုမျိုးဒူးစိုက်မှုတွေလည်းပေါ်လာခဲ့တာဖြစ်ပါတယ်။တရားဥပဒေစိုးမိုးမှုမရှိတာရဲ့အပြရောက်လည်းဖြစ်ပါတယ်နော်။နောက်ဆက်ပြီးတော့ရင်ဖွင့်လာတဲ့သရရှင်တယောက်ရဲ့စာကိုဖော်ပြပေးပါဦးမရှင်။ခန်းစားချက်ရင်ဖွင့်စာလေးရေးပြရစီပြလို့ရေးလာတဲ့သရရှင်ကတော့အခုဖြစ်နေတဲ့နိုင်ငံရေးအခြေအနေမှာသူကြုံတွေ့နေရတဲ့အခက်အခဲတွေကိုရင်ဖွင့်ပြောပြလာတာပါ
။ကျွန်တော်ကစစ်တပ်ကဗိုလ်ကြီးဟောင်းတယောက်ပါ။ဒီလိုပြောလို့လဲစစ်တပ်ထောက်ခံသူ၊ကျန်ဖို့ထောက်ခံသူ၊မဘာသာထောက်ခံသူ၊မျိုးချစ်အဖွဲ့ထောက်ခံသူ၊ယနေ့ခေတ်အခေါ်ဒလန်ပြူစောထီတွေးတော့လုံးဝလုံးဝမဟုတ်ပါဘူး။NLD ပါတီဝင်မဟုတ်ပေမဲ့အမေစုကိုလေးစားချစ်ခင်လို့ NLD ထောက်ခံသူဖြစ်တယ်လို့2015-2020ရွေးကောက်ပွဲတွေမှာလည်း NLD ရဲ့ကြီးအဖွဲ့မှအကူအညီပေးခဲ့သူပါစစ်တပ်ကအနာသိန်းတော်လဲရက်ွက်ထဲမှာရှေ့ဆုံးကနေမိသားစုလိုက်ဆနပြဝရီမှာပါဝင်ခဲ့သူပါဆနပြပြည်သူတွေကျောင်းသူကျောင်းသားတွေကိုကူညီခဲ့ပါတယ်ကျွန်တော်သတိဆိုရင်လဲအနာသိန်းနဲ့နှစ်ကနေဒုတိယနှစ်ကျောင်းသူအနေနဲ့ကျောင်းဆက်မတက်တော့ပါဘူးပြောချင်တာကဒီလိုပါစစ်တပ်အနာသိန်းလိုက်လို့ပြည်သူတွေစီးပွားပြက်ဒုက္ခအကြီးကျယ်ရောက်နေရတဲ့အထက်မှာကျွန်တော်မိသားစုဟာလည်းစီးပွားပြတ်တဲ့အပြင်ကိုဗစ်ရောဂါမိသားစုလိုက်ဖြစ်ကြလို့ဒုက္ခအကြီးအကျယ်ရောက်ခဲ့ရပါတယ်။ဒါကြောင့်မလို့ကျွန်တော်ရဲ့သမီးကိုပုဂ္ဂလိကကုမ္ပဏီကိုပိုင်လုပ်ငန်းတွေကိုလှုပ်ရှားလာတင်တဲ့အခါမှာဘယ်ကုမ္ပဏီပုဂ္ဂလိကလုပ်ငန်းကမှလက်မခံပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ရဲ့မှတ်ပုံတင်အလုပ်ကိမှာစစ်မှုတန်းဖြစ်တာရဲ့မိသားစုတကောင်စီမှာလည်းစစ်မှုတန်းဖြစ်နေတော့ဘယ်လောက်ကမှလက်မခံတာပါ။ကျွန်တော်ရဲ့မှတ်ပုံတင်ဟာဆိုလို့ရှိရင် 1985 စစ်တပ်ထဲရှိစဉ်လုပ်ပေးထားတာဖြစ်တယ်လို့တကောင်စီကလည်း2000ခုနှစ်ကမိသားစုစကောင်စီရင်ထဲမှာတက်နေလာဝကကနေပြောင်းလိုက်တော့စစ်မှုထမ်းစုပြီးတော့ဖြစ်နေပါတယ်။ဒီလိုဖြစ်တွေပေါင်းတော့အခုဆိုလို့ရှိရင်ကျွန်တော်သမီးခင်ဗျာကြောင်းမတက်အလုံးမရပြီးတော့အခြားတင်တန်းတွေလည်းငွေမတက်နိုင်လို့မထားနိုင်ကျွန်တော်တို့သမီးသားစုလုံးစာဝင်နေရေးကျမရေးအတွက်စိုးရိမ်ရေမှတ်ကိုရောက်နေရတယ်ဆိုတာကို VOA ကနေပြီးတော့ရင်ဖွင့်ချင်ပါတယ်ဗျာ
။ဒါကတော့တစ်ချိန်ကစစ်မှုထမ်းတယောက်ဖြစ်ခဲ့ပါတယ်ဆိုတဲ့သူတယောက်ရဲ့အခုလက်ရှိကြုံတွေ့နေရတဲ့အခြေအနေဖြစ်ပါတယ်ရှင်။ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတစ်စောင်ကတော့ကိုကျော်ကြီးစီကဖြစ်ပါတယ်
။လက်ရှိစစ်တပ်အနေနဲ့အဝေးပြေးကာလမကြီးတွေပေါ်မှာငွေကြေးမတရားကောက်ခံတာတွေကိုဘယ်လိုအရေးယူပါသလဲမေးပေးပါ။အနေနဲ့အရရကလုံခြုံရေးဂိတ်မှန်သမျှသူတို့ပါဇက်သေးပြောတဲ့ငွေကိုရင်မောင်းတွေကချက်ချင်းမပေးရင်ကားသမားတွေဆဲခံရပါတယ်။ရန်ကုန်အဝင်3လမ်းနေပြီးတော့ရင်းနှီးတက်ကုန်းညောင်လွန့်စကိုင်းတရာမန္တလေးဘက်ကအတက်နှာပေါက်အကျော်ညောင်မင်အောက်မှာ BNB တစိမ့်ပါစစ်သားတွေကကချင်းပြည်နယ်နန်းစီအောင်စစ်စေးရေးဂိတ်21မိုင်စစ်စေးရေးဂိတ်ရေးရရင်တော့ဗျာကိုမေတော်မထင်ပါဘူးဒီလိုကားသမားပြည်သူတွေကိုရန်ကားတောင်းရန်နေတာတွေကိုတိုင်ကြလို့ရရင်တိုင်ကြရမယ့်ဖုန်းနံပါတ်တွေပြည်သူတွေအတွက်ပေါ်ပြပေးဖို့တောင်းဆိုချင်ပါတယ်ခင်ဗျာ
သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ် အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့တင်းတစ်ပတ်ရရှိပါစေလို့လည်းဆန္ဒပြုမိပါတယ်နော
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့နှက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မဧသန္တာကျော်တင်ဆက်တဲ့မြမာပြည်ကပေးစာပြန်စာကဏ္ဍကိုနားဆင်ကြရတာပါအခုဆက်လက်ပြီးကဘာတလွားထူးခြားစံပြသတင်းတွေကိုတင်ဆက်ပေးပါမယ်အာဂျင်တီးနားနိုင်ငံဘွေနိုအေးရီးစ်မြို့မှာပြီးခဲ့တဲ့အပတ်ကလူတစ်ထောင်လောက်ဟာစပိုက်ဒါမန်ပင်ဂူလူသားလိုဝတ်ဆင်ပြီးကဘာစံချိန်ချိုးဖို့ကြိုးပမ်းခဲ့ကြပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းတမေနာရူပြည်နယ်ကရုပ်ရှင်ကြီးပေးသက်တယောက်ဟာသူ့သဘောကျနှစ်ချိုက်တဲ့နာမည်ကြီးရုပ်ရှင်သရုပ်ဆောင်ရာရှနီကန်နက်ရဲ့ပုံလူကိုရုတ်ထုလုပ်ပြီးကိုးကွယ်လိုက်ပါတယ်။ဒီလိုကဘာတလွားထူးခြားတဲ့သတင်းတွေကိုကိုငိမ့်ချန်းနဲ့မက်ခင်ဖြူသွေးတို့ကတင်ဆက်ထားပါတယ်ခင်ဗျာ
။အာဂျင်တီးနားနိုင်ငံဘွေနိုအိုင်းရီးစ်မြို့မှာပြီးခဲ့တဲ့သတင်းဘက်ကလူတစ်ထောင်လောက်စပိုက်ဒါမန်ပင်ကိုလူသားလိုဝတ်ဆင်ပြီးကဘာစံချိန်ချိုးဖို့ကြိုးပမ်းခဲ့ကြပါတယ်။တဟာမာဗယ်ကာတွန်းကုမ္ပဏီကဖန်တီးလိုက်တဲ့စူပါလူစွမ်းကောင်းတစ်ယောက်ဖြစ်တဲ့ပင့်ကူလူသားအဖြစ်ဝတ်ဆင်ပြီးလူအများဆုံးစုဝေးပါဝင်တဲ့ပွဲလေးဖြစ်ပါတယ်။ဒီပွဲကိုအာဂျင်တီးနားနိုင်ငံကလူသိမြားတဲ့သူယူကီဂျင်းက Instagram လူမှုကွန်ရက်ကနေဖိတ်ခေါ်ဦးစီးဖန်တီးခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့ဇွန်လကမလေးရှားနိုင်ငံမှာကျင်းပခဲ့တဲ့ပင့်ကူလူသားအဖြစ်လူ685ယောက်ဝတ်ဆင်စုဝေးပွဲချက်တာလွန်စေဖို့ကြိုးပမ်းခဲ့ကြတာပါ။ဘွေနိုအိုင်းရီးစ်မြို့ကနာမည်ကျော်ကြောက်တိုင်နေရာမှာဆွေးခဲ့ကြတာဖြစ်ပြီးတက်ရောက်တဲ့လူရေအတွက်စံချိန်ဟာဂင်းနေကဘာမှတ်တမ်းစံချိန်ချိုးမယ်လို့ယုံကြည်တဲ့အကြောင်းပွဲစီစဉ်သူဂျင်းကပြောပါတယ်။အပြာရောင်ကိုချက်ဝစ်စုံနဲ့ပင့်ကူလူသားအနီရောင်မျက်နှာဖုံးဝစ်ဆင်ထားတဲ့သူတွေဟာသူတို့ရောက်ရှိတဲ့အကြောင်းကိုလက်မှတ်ထိုးကြရမှာဖြစ်ပြီးသူတို့ရဲ့တပ်ပုံတွေကိုလည်းမှတ်တမ်းတင်တဲ့အဖွဲ့အစည်းကိုပေးပို့ကြရပါတယ်။ပင့်ကူလူသားတွေဟာဆွေးတဲ့အချိန်မှာလက်ခုပ်တွေတီးပြီးတချင်းတွေလည်းအတူတူတီးဆူခဲ့ကြပါတယ်။ဒီထက်ကတချို့ကတော့ပင်ကူလူသားဝတ်စုံပေါ်မှာအာဂျင်တီးနားလက်ရွေးစင်ဘောလုံးအသင်းရဲ့ဝတ်စုံကိုထက်ဝက်တာမျိုးတွေရှိသလိုတချို့ကြတော့လည်းအနောက်တိုင်းဝတ်စုံမှာအနီရောင်လဲစီးကျိုးနဲ့လိုက်ဖက်အောင်ဝတ်ဆင်ကြတာတွေလည်းရှိပါတယ်ရှင
်ပီရူးနိုင်ငံမှာပြီးခဲ့တဲ့အပတ်ကဟောလိုဝင်းတဆေကြီးများပွဲတော်အထိမ်းအမှတ်အနေနဲ့လူတွေတွေမကအိမ်မွေးခွေးတွေကိုပါဖက်ရှင်ဒီဇိုင်းဆန်ဝတ်စုံတွေဝတ်ဆင်ပေးပြီးဝတ်စုံပြိုင်ပွဲကိုကျင်းပခဲ့ပါတယ်ပီရူးနိုင်ငံအနောက်ပိုင်းကယ်လိုမြို့မှာကျင်းပခဲ့တာဖြစ်ပြီးတော့အိမ်မွေးခွေးတွေကိုနာမည်ကြီးထင်ရှားတဲ့ဂျပန်ကတ်တွန်းဇက်ကောင်နာရူတိုပုံစံခလေးအယုတ်လူသက်ဇက်ကောင်ချက်ကီပုံစံပင်လယ်ဓမြသရုသမီပုံစံနဲ့လူစွမ်းကောင်းပုံစံတွေဝတ်ဆင်ရှင်ပြိုင်ကြတာပါလူတွေရဲ့လက်ခုပ်တံပေါ်မူတည်ပြီး အကောင်းဆုံးဝတ်ဆောင်စုရရှိသူ၃ယောက်ကိုဆုံးဖြတ်တာပါစုရတဲ့ခွေးတွေဟာခွေးအစားအသောက်တွေကိုစုအဖြစ်ရမှာဖြစ်ပြီးတော့အခုလိုပွဲဟာပီရူးနိုင်ငံမှာလူကြိုက်များရေပန်းစားလာပြီးပါဝင်ရှင်ပြိုင်သူတွေများလာပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံတောင်ပိုင်းတမင်းနာတူပြည်နယ်ကရုပ်ရှင်ကြီးပရိသတ်တယောက်ဟာသူ့သဘောချနှစ်ကြိုက်တဲ့နာမည်ကြီးရုပ်ရှင်သရုပ်ဆောင်ရာဂျနီကန့်ရဲ့ပုံတူကိုရုပ်ထုလုပ်ပြီးကိုးကွယ်လိုက်ပါတယ်မာတူရိုင်းခရိုင်ကခါတစ်ဆိုသူအငိမ့်စားရဲဝင်တန်းဟောင်းတူကရာဂျနီကန့်ရဲ့ပုံတူရုပ်ထုကိုဖျားကြောင်းဆောင်မှာဟိန္ဒူရိုးရာအရာနွားလူတွေနဲ့ဆေးအမွေးနှံသားတွေနဲ့ပတ်ဖြန်းပြီးကိုးကွယ်ထားတာပါဒီရုပ်ထုဟာအလေးချိန်250ကီလိုဂရမ်ကျော်အလေးချိန်ရှိပြီးဒီမင်းသားဟာသူငငယ်လေးကလေးကစိုက်နှစ်တက်ခရသူဖြစ်ပြီးဖျားသခင်လိုပဲမှတ်ယူတာကြောင့်အခုလိုကူးကွယ်တာဖြစ်တယ်လို့ပြောပါရယ်ဒီဖျားเจ้าမှာမင်းသားရဲ့ရုပ်ထုအပြင်ရုပ်ရှင်ပိုစတာတွေကျောင်းကျလက်ကမ်းစာဆောင်လေးခါတစ်ရဲ့မိဘဓာတ်ပုံနဲ့ဗဟာပိန်းနဲ့နတ်ဂနီရှားရဲ့ပုံတွေကိုလည်းတွေ့နိုင်ပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းမှာရုပ်ရှင်သရုပ်ဆောင်တွေကိုအသေးဆွဲအားပေးသူပရိသတ်တွေဟာသူတို့အားပေးသူသရုပ်ဆောင်တွေရဲ့ပုံတူရုပ်ထုတွေကိုဖန်တီးကိုးကွယ်တဲ့ကြပါရယ်။ရာဂျီနီကန့်ဟာဘက်စကာစပယ်ယာဘဝကနေရုပ်ရှင်သရုပ်ဆောင်ဖြစ်လာတာဖြစ်ပြီးတော့သူရဲ့ပရိသတ်တွေကတော့သူ့ကိုတာလေဤဘာလို့ခေါ်ဆိုကြပါရယ်ရှင
်။ရုရှားနိုင်ငံမော်စကိုမြို့ကခရီမလင်ရင်မြင်းသားမှာရက်ထားတဲ့ဂါဒစီတဲ့ပိတ်မိနေတဲ့ကြောင်လေးတစ်ကောင်ကိုအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေနဲ့ရဲတွေကပြီးခဲ့တဲ့အပတ်ကကယ်တင်ခဲ့ရပါတယ်။အစာနဲ့ရေမရှိပဲကားထဲမှာရက်ပေါင်းများစွာပိတ်မိနေတာကြောင့်ပတ်ဝန်းကျင်ကဖြတ်တန်းသွားလာသူတွေကသတိထားမိပြီးရဲကိုအကြောင်းကြားလိုက်တာကြောင့်အခုလိုကယ်တင်ပစ်ခဲ့တာပါ။ဒီကြောင်ပိုင်ရှင်ကဘယ်သူမှမသိသေးပေမဲ့ကားပိုင်ရှင်ကတော့ဒီကြောင်ကိုမကယ်တင်ခင်ရက်ပေါင်းများစွာကစိတ်ကျမ်းမာရေးဆေးရုံကိုပို့ဆောင်ခံလိုက်ရတာလို့ဒေတာရင်းသတင်းတွေကဖော်ပြကြပါတယ်။ကားထဲမှာပိတ်မိနေတဲ့ကြောင်ကိုလူတွေသတိထားမိတဲ့အချိန်မှာကားမှန်ကိုခွဲပြီးကယ်ဖို့ကြံစီခဲ့ကြပါသေးတယ်။နောက်ဆုံးမှာတော့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေအနေနဲ့ကားမှန်ကိုရိုက်မခွဲဘဲတကားကိုဖွင့်နိုင်ခဲ့ပြီးကြောင်ကိုကယ်တင်နိုင်ခဲ့ပါတယ်။အစာနဲ့ရေငတ်နေတာကလွဲပြီးကြောင်ကလေးကကျန်းမာရေးအခြေအနေကောင်းပါတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြခဲ့ပြီးမော်စကိုရှေ့နေချုပ်ရုံးကဒီကြောင်ကိုယာယီမွေးစားထားပါတယ်ခင်ဗျာ။
ကဘာတလွားထူးခြားစံပြသတင်းတွေကိုနားဆင်ကြည့်ရှုကြတာဖြစ်ပါတယ်။ VOA American တန်ကတနင်္ဂနွေညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့တနင်္ဂနွေညအတွက်သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါမယ်ခင်ဗျာ
။စစ်ပွဲကြောင့်ဂါဇာဒေသမှာအရသာတွေဒုက္ခရောက်နေချိန်မှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအနောက်ဘက်ကန်ဒေသကိုဒီကနေ့ရုတ်တရက်တွားရောက်ခဲ့ပြီးပါလက်စတိုင်းသမ္မတမာခမတ်အဘတ်စ်နဲ့တွေ့ဆုံပါတယ်။ဣသရေလလေယောင်းတိုက်ခိုက်မှုကြောင့်ဂါဇာဒေသဒုက္ခသည်စခန်းမှာလူပေါင်းဒါဇင်နဲ့ချီတည်ဆုံးခဲ့ပြီးနိုင်ပိုင်းချာမှာပဲကျူတင်ကြီးညာမထားပဲရာမလာမြို့ကိုဝန်ကြီးပလင်ကင်လူညိုရေးဆော့ရှောက်တွေခြံပြီးရောက်သွားခဲ့တာပါ။ဝန်ကြီးပလင်ကင်ရဲ့ခီးစဉ်ပေါ်ကန့်ကွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ပါတယ်။ဟာမတ်စ်တွေဖမ်းဆီးထားတဲ့ဒဇာဂန်240ယောက်လွတ်မြောက်ရေးဣသရေလမျိုးကြီးတွေမှာတောက်ဆူဆန္ဒပြခဲ့ရတယ်လို့ဒီချိန်ထဲမှာပဲဂါဇာဒေသမှာတိုက်ခိုက်မှုတွေရပ်ဖို့ကမ္ဘာနိုင်ငံကြီးတချို့မှာဆန္ဒပြကြပါတယ်။ဂျေရုဆလင်မှာတော့အော်တိုဘာလ9ရက်နေ့ဟာမတ်စ်တိုက်ခိုက်မှုခံခဲ့ရတဲ့လူချင်းအားနဲ့ချက်တွေဣသရေလဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူယာရုကထွက်ပြေးဖို့မနေ့ကတောက်ဆူဆန္ဒပြခဲ့ကြတာပါ။ဥရောပသမဂ EU ဖော်ဝင်ဖြစ်ခွင့်ရဖို့ကြိုးပမ်းနေတဲ့ယူကရိန်းကပြည်ရင်ပြောင်းလဲမှုတွေအတွက်ဥရောပကော်မရှင်အုပ်ထားဖြစ်တဲ့အာဆူလာဗွန်ဒါလီယန်ကယူကရိန်းသမ္မတကိုချီးကျူးစကားပြောကြားလိုက်ပါတယ်ခင်ဗျာ။
VOA American တန်ကနေနိုဝင်ဘာလ5ရက်တနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညထုတ်လွှင့်ရမှုကတော့မိုင်းအင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကဂျိုနာကမ်မီနဲ့ရုပ်သံမိုင်းဆိုင်ရာအင်ဂျင်နီယာက Helen Godin တို့ဖြစ်ကြပါတယ်။ VOA အစီအစဉ်ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မြန်မာပြည်သူအားလုံးဘေးအန္တရာယ်အတွေ့အတွေ့ကင်းဝေးပြီးတော့လုံးကြုံအေးချမ်းကြပါစေခင်ဗျာ
This program has come